Welcome to the Voice of America in Burmese.
မနက်ခင်းမှာသောတာရှင်များရှင် VOA American အသံရ2022ခုနှစ်ဇွန်လ19ရက်တနင်္ဂနွေနေ့မနက်ပိုင်း6:00နာရီ9:00နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 24/50 နဲ့ line line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကပါကြည့်ရှုနားဆင်နိုင်ပါတယ်။အနောက်လောက်ပါကျွန်မအနောက်လောက်ပါအခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်တော့ပါပါ။
မင်္ဂလာမနက်ခင်းမှာတော်ရရှိများရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးမှာဖြစ်ပါတယ်ယူကရိန်းရှေ့ပိုင်းမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးတောင်ပိုင်းကစစ်တမ်းတင်မိုက်ခိုလိုင်းမြို့ကရှေ့တန်းစစ်မျက်နှာကိုတော့ယူကရိန်းသမ္မတတွားရောက်ခဲ့ပါတယ်တရုတ်ကုန်စည်တွေအပေါ်အမေရိကန်ကအခွန်တိုးကောက်နေတဲ့အရေးတရုတ်နဲ့အမေရိကန်သမ္မတတို့ဆွေးနွေးဖို့ရှိပါတယ်ရာသီဥတုဖောက်ပြန်မှုနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဆက်နွယ်နိုင်ခြေကိုသိပ္ပံပညာရှင်တွေတွေ့ရှိထားပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
ကောင်းပါပဲရှင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတော်အောင်ဆန်းစုကြည်မွေးနေ့မှာမြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြတဲ့သတင်းမှကြားဖို့ရှိတာကတော့
နိုင်ငံတော်သမ္မတကြီးဦးမြင့်အပါအဝင်တော်အောင်ဆန်းစုကြည်အပါအဝင်ဖန်ဆီးခံတဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ဖို့လေဒီဘွဲလေးကတောက်ပေးခဲ့ပါတယ
်အပြည့်စုံကတော့နောက်ပိုင်းမှကြားဖို့ရှိပါတယ်ဒါအပြင်အမေရိကန်ကျွန်းစနစ်အဆုံးသတ်မှုအထိတ်အမှတ်ပွဲဆင်နွှဲတဲ့ပြရုပ်ပုံပြရုပ်တံနဲ့ဒုအတန်အစီအစဉ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝမှာတော့ဒီမိုကရေစီလွတ်ခွင့်ရင်းနဲ့ခေပြိုင်ကဘာတပတ်အတွင်းပြည်ရင်းနဲ့ကဘာသတင်းအနည်းချုပ်တွေကိုစုစည်းတင်ပြသွားမှာပါအခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်သတင်းတွေကိုတော့မတင်ကြီးထိုင်းနဲ့အတူတင်ပြပေးပါမယ်
ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာမြို့တော်ခီယက်မြို့တော်ကနေထွက်ခွာပြီးနိုင်ငံတောင်ပိုင်းကစစ်တမ်းအသင်းမိုက်ကိုလိုက်မြို့ကိုသွားရောက်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်လေးလနိဗာတာကာလအတွင်းတောင်ပိုင်းမြို့ကိုယူကရိန်းခေါင်းဆောင်သွားရောက်တာဖြစ်ပါတယ
်။
နိုင်ငံကိုကာကွယ်ပေးနေတဲ့အတွက်တဝူးချင်းတယောက်ချင်းနဲ့မိသားစုတွေကိုကာကွယ်ပေးနေတဲ့အတွက်မြင့်မြတ်လာတဲ့တာဝန်ထမ်းဆောင်မှုအတွက်အားလုံးကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတကမိုက်ကိုလိုင်ဒေတာရှီတန်းမှာခုခံကာကွယ်နေကြတဲ့တပ်ဖွဲ့တွေထံသွားရောက်စင်မှာပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းဘတ်စ်ဒေတာမှာတော့တိုက်ပွဲတွေဆိုးရွားပြင်းထန်နေစေဖြစ်ပါတယ်။အရှေ့ပိုင်းမြို့စီဘာရိုဒွန်းနက်မြို့အနီးကခြေရွာတင်မှာတိုက်ပွဲတွေပြင်းထန်နေကြောင်းလဲယူကရိန်းအာဏာပိုင်တို့ကပြောပါရယ်စီဘာရိုဒွန်းနက်မြို့ကိုထိန်းချုပ်နိုင်ရေးရုရှားတပ်ဖွဲ့တွေကြိုးစားနေတာသတင်းပတ်တွေနဲ့ချီကြမ်းမြင့်လိုက်ခဲ့ပါပြီဒါပေမဲ့လဲမြို့အနီးမှာလက်ရှိတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်နေပြီးမြို့တစ်ခုလုံးကိုတော့ရုရှားတို့မထိန်းချုပ်နိုင်သေးဘူးလို့လူဟန်စ်ဒေတာအုပ်ချုပ်ရေးမှူးစာဟီဟိုင်ဒိုက်က Telegram မှာပြောဆိုထားပါတယ်အနီးကခြေရွာတွေမှာခက်ခက်ခဲခဲတိုက်ခိုက်နေကြပြီးရုရှားတို့ဘက်ကထိုးဖောက်နိုင်ဖို့ကြိုးစားပေမဲ့လဲယူကရိန်းဘက်ကဗက်ပေါင်းစုံကနေခုခံကာကွယ်နေတယ်လို့သူကပြောပါတယ်။စီဘာရိုဒွန်းနယ်မြို့နယ်မြစ်တစင်းမဲ့ချတဲ့ယူကရိန်းကိုထိန်းချုပ်ထားဆဲဖြစ်တဲ့လန်စချန့်မြို့ကိုရုရှားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းအလဲပိုင်းကလန်စချန့်နဲ့ကာရမန်ချက်ဒေတာတွေကရေနံကျက်ဆက်ယုံနဲ့ရေနံသူလောင်ယုံတွေကိုရုရှားတပ်ဖွဲ့တွေဖျက်ဆီးပစ်ခဲ့တဲ့အကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှပြောဆိုထားပါတယ်ရှင်။
American သမ္မတဟောင်းဒိုနယ်ထရမ့်လက်ထက်ကတရုတ်ကွန်ဘီစီတချို့အပေါ်အခွန်တိုးကောက်ထားတာကိုဖြေလျှော့ပေးမလားဆိုတာကိုတော့သမ္မတဂျိုဘတ်ဒန်ကစဉ်းစားနေပြီးတရုတ်သမ္မတရှီဂျင်းပင်နဲ့မကြာခင်ပြောဆိုဆွေးနွေးမယ်လို့ပြောပါတယ်။ဘယ်တော့ပြောဆိုကြမလဲဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချဖို့နေလာပြီလို့တော့သမ္မတဘတ်ဒန်ကသူ့ရဲ့ဇာတိမျိုးဒယ်လာဝဲမှာတရင်ထောက်တွေကိုစနေနေ့ကပြောဆိုခဲ့တာပါ။ American နိုင်ငံတော်လုံခြုံရေးနဲ့စီးပွားရေးပတ်ကြံပေးတွေကကုန်သွယ်ရေးမူဝါဒတွေကိုပြန်လည်ဆန်းစစ်သုံးသပ်နေကြပြီးတော့မကြာခင်သမ္မတကိုအကြံပြုကြမှာပါ။သမ္မတဟောင်းဒိုနယ်ထရမ့်လက်ထက်တုန်းကဒေါ်လာဘီလျံနဲ့ချီသမိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်25ရာခိုင်နှုန်းအခွန်တိုးကောက်ခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးလုံခြုံရေးမှူးကိုရှော့ချနိုင်ရင်းနဲ့တရုတ်နိုင်ငံဘက်ကမျှတတဲ့ကုန်သွယ်ရေးဆောင်ရွက်ချက်တွေကျင့်သုံးလာအောင်ထွန်းအားပေးတဲ့အနေနဲ့တရုတ်ကုန်တွေအပေါ်အဲ့ဒီလိုအခွန်တိုးကောက်ခဲ့တာပါ။အမေရိကန်ကုန်သွယ်ရေးဝန်ကြီး Janet Yellen ကလည်းအမေရိကန်ငွေကြေးဖောင်းပွမှုကိုထိန်းချုပ်နိုင်ရင်းအတွက်တချို့ကုန်ပစ္စည်းတွေကိုအခွန်ရှော့ကောက်ဖို့အလို့တလို့တိုက်တွန်းထားပါတယ်။ဒါပေမဲ့လည်းအမေရိကန်ကုန်တွေဝယ်ယူရေးနိုင်ငံသဘောတူညီချက်အတိုင်းတရုတ်ဘက်ကမလိုက်နာတဲ့အချိန်မှအခွန်တွေရှော့ကောက်မဲ့အစီအစဉ်ပေါ်အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်တိုက်အပါဝင်အစိုးရတာဝန်ရှိသူတချို့ကတော့စိုးရိမ်နေပါတယ်
။အာဖဂန်နစ္စတန်တာလီဘန်တို့ကသူတို့အစိုးရကိုနိုင်ငံတကာကအသိအမှတ်ပြုမှုရရှိရေးမှာအမေရိကန်ပြည်ထောင်စုကပိတ်ပင်တားဆီးနေတာဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။ အာဖဂန်မှာအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့နှစ်ပေါင်း20နီးပါးကြာစစ်ရေးဆောင်ရွက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းတာလီဘန်တို့အာဏာပြန်လည်ရယူခဲ့ကြပြီးအမျိုးသားတွေတက်တက်သားပါဝင်တဲ့အစိုးရတပ်ကိုဖွဲ့စည်းခဲ့တာပါအခုချိန်ထိနိုင်ငံသားတိုင်းပြည်တွေကအထက်မှပြည်ရေးကိစ္စမပြေလည်သေးတာဟာဆိုရင်အမေရိကန်ပြည်ထောင်စုကအကြီးဆုံးအတားအဆီးဖြစ်နေတယ်လို့ယူဆချောင်းတာလီဘန်ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောဆိုခဲ့တာဖြစ်ပါတယ်အထက်မှပြုခံရရေးနှောင့်နှေးနေရတဲ့ကိစ္စမှာတာလီဘန်အဖွဲ့ရဲ့မူဝါဒတွေကြောင့်လားဒါမှမဟုတ်လေတခြားနိုင်ငံတွေကြောင့်လားဆိုတာကိုရှင်းပြဖို့မေးမြန်းတာမှာသူကအခုလိုဖြေတာပါသတင်းထောက်တွေအတွက်တာလီဘန်ကဖွင့်ပေးထားတဲ့ WhatsApp မှာသတင်းထောက်တွေမိတာကိုဖြေချတဲ့အထက်မှာတော့တခြားနိုင်ငံတွေဒီလိုဆောင်ရွက်လာဖို့အတွက်ကိုလည်းအမေရိကန်ကခွင့်မပြုသလိုသူကိုယ်တိုင်လည်းဒီကိစ္စနဲ့ပတ်သက်ပြီးဘာမှမလုပ်ဘူးလို့တာလီဘန်ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။တန်တမာရေးအသိမှတ်ပြုခွင့်ရရေးအတွက်တာလီဘန်အစိုးရအဖွဲ့မှလိုအပ်ချက်တွေအလုံးနဲ့ပြည်စုံကိုက်ညီတယ်လို့လည်းမူဂျာဟစ်ကပြောဆိုသွားပါတယ်ရှင်
။ Pacific ဒေသတွင်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုတိုးလာနေတာကိုတံပြန်ဆောင်ရွက်တဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီးဩစတြေးလျနိုင်ငံခြားရေးဝန်ကြီးတစ်ကဒေသရင်းနိုင်ငံတွေကိုတလအတွင်းတက်ရအခြေမြောက်ခီးထွက်တာမှာနယူးဇီလန်နိုင်ငံကိုပထမဆုံးဝင်ရောက်ခဲ့ပါတယ်။ဥဒုရာသီပြောင်းလဲဖောက်ပြန်မှုနဲ့ပတ်သက်လို့ Pacific တောင်ပိုင်းနိုင်ငံတွေဆိုရင်နေကြသလိုပဲ Australia အစိုးရရဲ့ခိုင်မာတဲ့ရည်မှန်းချက်ကဖလုံအိမ်တက်ငွေထုတ်လုပ်မှုထိန်းချုပ်ရေးဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီး Penny Wong က New Zealand နိုင်ငံခြားရေးဝန်ကြီး Nania Mahuta နဲ့မြို့တော် Wellington မှာကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီဆယ်စုနှစ်ကုန်လောက်မှာဖလုံအိမ်တက်ငွေထုတ်လုပ်မှု43ရာခိုင်နှုန်းလျှော့ချမယ်လို့ Australia နိုင်ငံကပြည်ခဲ့တဲ့ကြာတာပလေးနှစ်ကပဲတရားဝင်ကတိပြုပြောဆိုထားပါတယ်။အရင်အစိုးရလက်ထက်တုန်းကတော့2005ခုနှစ်ကရှိခဲ့တဲ့ဖလုံအိမ်တက်ငွေထုတ်လုပ်မှုပမာဏကို2030ခုနှစ်အရမှာ26ရာခိုင်နှုန်းကနေ28ရာခိုင်နှုန်းထိချော့ချသွားမယ်လို့အခိုင်အမာပြောဆိုထားတာပါ။တောက်ကြနေတုန်းကတော့ဆော်လမွန်ကျွန်းနိုင်ငံကဩစတြေးလျနိုင်ငံခြားရေးဝန်ကြီးဝမ်အလေပတ်ရောက်ရှိခဲ့ပါတယ်။သူဟာတရုတ်နဲ့ဆော်လမွန်ကျွန်းနိုင်ငံကြားလုံခြုံရေးစာချုပ်ထိုးပြီးတော့ပထမဆုံးအလေပတ်ရောက်ရှိခဲ့တဲ့ဝန်ကြီးလည်းဖြစ်ပါတယ်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အမေရိကန်ပြည်ထောင်စုမှဂျွန်စနစ်အဆုံးသတ်ချုပ်ငြိမ်းသွားတဲ့အထိတ်အမှတ်ဇွန်လ16ရက်နေ့ဂျွန်တီအထိတ်အမှတ်ပွဲတွေကိုဝါရှင်တန်မြို့တော်အပါအဝင်အမေရိကန်မြို့တွေမှာကျင်းပနေကြပါတယ်။အာဖရိကန်တွေဘွားအမေရိကန်တွေဒီနေ့ကိုလွန်ခဲ့တဲ့နှစ်ပေါင်း150ကျော်တည်းကလွတ်မြောက်တဲ့နေ့အဖြစ်ဆင်နွှဲခဲ့ကြပြီးမြေပြည်ထောင်စုအစိုးရရုံးပိတ်ရဲ့အဖြစ်သမ္မတဂျိုးဘိုက်ဒန်လက်ထက်2022ခုနှစ်ကမှတရားဝင်သတ်မှတ်တာဖြစ်ပါတယ်။ဒါပေမဲ့ပြည်내တချို့မှာပဲပြည်내အစိုးရတွေကဒီနေ့ကိုအစိုးရရုံးပိတ်ရဲ့အဖြစ်သတ်မှတ်ထားပါသေးတယ်။လူပြူရဲလက်ချက်နဲ့လူမဲဂျော့ချ်ဖလိုက်တည်ဆုံးခဲ့ရတဲ့အဖြစ်ဖြစ်ခဲ့ပြီးနောက်ပိုင်းဂျွန်တင်းကိုအထိတ်မှအလတ်ရဲ့သတ်မှတ်ရေးဆောင်ရွက်မှုတွေအရှိန်မြင့်ခဲ့ပေမဲ့အခုတော့အရှိန်ပြန်လျော့သွားပြီးပြည်내အတော်များများမှာတရားဝင်အလတ်ရဲ့သတ်မှတ်ပေးရေးကရှေ့ဆက်မတွန်းနိုင်ပဲရပ်တန့်နေပါတယ်။အလာဘားမား၊မစ္စစ်ဆီပီ၊တောင်ကယ်ရိုလိုင်းနား၊တင်နက်ဆီစတဲ့ပြည်내တွေအပါအဝင်ပြည်내အတော်များများမှာဒီနှစ်ကစားလို့ဇွန်လ16ရက်နေ့ကိုတရားဝင်အလတ်ရဲ့အဖြစ်သတ်မှတ်ဖို့ပြည်내လွှတ်တော်အမတ်တွေအတိမပြုနိုင်ကြသေးပါဘူးရှင်
။ထိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့အဖမ်းခံရသူတွေကိုထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်လာဆင်ပြန်ပို့နေပေမဲ့နိုင်ငံတော်ပိုင်းထိန်းသိမ်းရေးစခန်းတွေမှာလှုပ်ရက်စေမြန်မာနိုင်ငံသား9000ထက်မနည်းရှိနေပါသေးတယ်။တရားမဝင်ဝင်ရောက်တာအခြားရာဇဝတ်မှုကျူးလွန်တာနဲ့တရားဝင်အထောက်အထားမရှိလို့အခုလိုပြန်ပို့နေတဲ့မြန်မာနိုင်ငံသား6လအတွင်း800ကျော်ရှိတယ်လို့ကော့တောင်းမြို့ FVT အဖွဲ့ရဲ့မြန်မာရွှေ့ပြောင်းအလုပ်သမားအရင်အမြင့်စနက်ကဦးပီတာကပြောပါတယ်
။2022ကနေစမယ်ဆိုရင်အလုံးပေါင်း838ရောက်။တကယ်တော့တလောက်တစ်ကြိမ်တစ်ကြိမ်ဟိုမှာလက်ခံမယ်လို့ပြောတယ်။မနေ့ကတိုင်ရရှိကြောပုံရဆိုတလောက်3ကြိမ်အောင်လက်ခံမယ်လို့ကြားရတယ်အဲ့မှာ။ကျွန်တော်ချုံမှာလူတွေများနေလို့
ရှင်အောင်ကော့တောင်းနယ်ဇက်ကိတ်ကနေဂျွန်လ16ရက်နေ့ကပဲမြန်မာအလုတ်သမား150ကျော်ပြန်ပို့ခဲ့ပါသေးတယ်။ထိုင်းအချင်းထောင်တွေထက်ကနေလွှတ်ရက်စီမြန်မာတွေကို2022ခုနှစ်ထဲမှာရှင်အောင်ကော့တောင်းလမ်းကနေခုလိုလာစဉ်လွှဲပြောင်းပေးနေတာပါ။ထိုင်းဘက်ကပြန်ပို့လာတဲ့မြန်မာနိုင်ငံသားတွေရဲ့ကိုဗစ်ကာကွယ်ဆေးထိုးနှံထားတဲ့အပေါ်မူတည်ပြီးတော့နေရချက်ချင်းပြန်ပို့လာလဲရှိသလိုကွာရန်တင်းစင်တာတွေမှာယာယီထားတာလည်းရှိပါတယ်။ကိုဗစ်ကပိတ်ကာလနေဆက်လမ်းတွေပိတ်ထားတဲ့အတွက်ကြောင့်ရောမြန်မာနိုင်ငံဘက်ကကိုဗစ်ဆောင်ကြီးစင်တာတွေမလုံလောက်တဲ့အတွက်ကြောင့်ပါလွှတ်ရက်စီတဲ့မြန်မာတွေပြန်ပို့တဲ့ကိစ္စ ြန့်ကြာနေရတယ်လို့လည်းအလုတ်သမားအရေးဆောင်နေသူတွေကပြောပါတယ်
ရာသီဥတုဖောက်ပြန်ရကမချခဏကြုံရလေရှိတဲ့သဘာဝဗေဒံတွေကြောင့်ကျန်းမာကွဲပြားမှုအပေါ်အခြေခံတဲ့အကျဉ်းဖက်မှုတွေတိုးလာတတ်တယ်လို့လိလာချက်တရက်ကဖော်ပြပါတယ်။ကမ္ဘာတိုက်ကြီး၅ခုကသုတေသနတွေကိုပြန်လည်ဆန့်စစ်သုံးသပ်မှုမှာကမ္ဘာကြီးပုံနေမှုကြောင့်မချခဏဆိုသလိုပေါ်ပေါက်လာနေတဲ့ရေကြီးမှုမိုးကောင်ရေရှားမှုဟာရီကိန်းမုန်တိုင်းတွေနဲ့တခြားသောဆိုးရွားပြင်းထန်တဲ့ရာသီဥတုအခြေအနေတွေအပြီးမှာအမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်အကျန်းဖတ်မှုတွေတိုးပွားလာတာကိုတွေ့ရှိခဲ့ရတဲ့လေလာချက်ကိုလန်းဆက်ချန်နယ်မှာဖော်ပြထားတာဖြစ်ပါတယ်။တဘာဝဘေးဒဏ်တွေကိုတုံ့ပြန်ဆောင်ရွက်နေတဲ့လူသားချင်းစာနာထောက်ကူမှုပေးတဲ့အဖွဲ့အစည်းတွေအနေနဲ့လည်းလုပ်ငန်းအစီအစဉ်ရေးဆွဲတဲ့အခါမှာဒီပဋိပက္ခအခြေအနေအလားအလာကိုနားလည်သိရှိထားတဲ့ကြောင့်လဲလေလာချက်ကိုရေးသားသူတွေကပြောပါတယ်။ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်တက်ရောက်မှုတွေကိုစဉ်းစားတဲ့အခါမှာမြင်သာထင်သာဖြစ်တဲ့အခက်အခဲကြီးတချို့ကိုသာစဉ်းစားမိကြတဲ့အကြောင်းရေကြီးမှုဘေးဒဏ်လိုအခြေအနေမှာမြို့ကြီးတွေမှာအခက်အခဲဖြစ်တာမျိုးကုန်စည်ထောက်ပို့မှုတွေအခက်အခဲဖြစ်တာမျိုးလို့ရာသီဥတုပြောင်းလဲမှုရဲ့အန္တရာယ်ကြီးတွေဖြစ်တယ်လို့လိလာချက်ကိုရေးသားသူကပြောပါတယ်။ဒါပေမဲ့လည်းအလွယ်တကူမမြင်နိုင်တဲ့မလိလာနိုင်တဲ့ထင်သာမြင်သာမရှိတဲ့အကျိုးတရားမှုတချို့ရှိနေပြီးအဲ့ဒီတဲကတစ်ခုဟာဆိုရင်ကျမ်းမာကွဲပြားမှုအပေါ်အခြေခံအကျန့်ဖတ်မှုဖြစ်တယ်လို့သူမကပြောပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကအထင်ကရ Yellowstone အမျိုးသားဥယျာဉ်ကြီးမှာမကြာသေးခင်ကရေကြီးမှုတွေနဲ့ကြုံခဲ့ရတာတွေကိုပြန်လည်တည်ထောင်ဖို့အတွက်ဒေါ်လာတန်းထောင်ချီပြီးတော့နေနဲ့ချီအချင်းယူရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမျိုးသားဥယျာဉ်တည်ထောင်မှုအနှစ်150ပြည့်ရောက်လာချိန်မှာပဲဆယ်စုနှစ်တည်းအတွင်းအဆိုးဝါးဆုံးရေကြီးရေရှမ်းမှုတွေနဲ့ကြုံခဲ့ရတာပါ။ဥယျင်ကြီးကိုဖြတ်ကျော်စီစဉ်လာတဲ့ရေလုံးကြီးတွေကြောင့်တံတားပေါင်းရာနဲ့ချီပျက်စီးနိုင်ခြင်းရှိနေတယ်လို့မိုင်နဲ့ချီတဲ့လမ်းတွေလည်းရေပေးတင်ခဲ့ရတာကြောင့်အလက်ပတ်လာသူတပေါင်းကျော်ကိုလည်းပေးလို့ရရွှေ့ပြောင်းပေးခဲ့ရပါတယ်။ထိခိုက်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ဆန်းစစ်နေစေဖြစ်ပေမဲ့အခြားအမျိုးသားဥယျင်ကြီးတွေမှာကြုံတွေ့ခဲ့ရတဲ့သဘာဝဘေးအန္တရာယ်တွေကိုအခြေခံတွက်ချက်မှုတွေအရ Yellowstone အမျိုးသားဥယျင်ကြီးပြန်လည်မွမ်းမံပြင်ဆင်ဖို့နှစ်နဲ့ချီကြာနိုင်တယ်လို့ဒေါ်လာဘီလျံနဲ့ချီကုန်ကြနိုင်တယ်လို့ကြွန့်ကျင်သူတွေကခန့်မှန်းကြပါတယ်။ရေတကွန်ကြီးတွေရေပူဆန်နဲ့တော်ရင်တရိတ်ဆန်မျိုးစုံကျင်းလက်ကျဆာရယ Yellowstone အမျိုးသားဥယျာဉ်ကြီးရဲ့တောင်ဖက်ချမ်းကိုလာမဲ့အပတ်မှာပြန်ဖွင့်ဖို့တာဝန်ရှိသူတွေကမျှော်လင့်ထားပေမဲ့ဥယျာဉ်မြောက်ချမ်းကိုတော့ဒီနေ့ထဲပြန်ဖွင့်နိုင်မဲ့ပုံမတွေ့ရပါဘူး ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်တဲ့တွင်ကိုတော့မသိငီထိုင်တဲ့အတူတင်ပြခဲ့တာပါရှင်အခုတော့ဆက်သွယ်မင်းမြတ်ချက်နဲ့စူးစီတင်ပြဆက်တူကိုဆက်လိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားသူတွေကိုပြန်လုပေးဖို့မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ပါတယ်ဒေါက်အောင်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့နဲ့တိုက်ဆိုင်ပြီးတော့အမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ကြတာပါအဖြစ်အဆုံကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ
်ဇွန်လ19ရက်နေ့ဟာဒေါက်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းဝါရှင်တန် DC မေရီလန်ဗာဂျီးနီးယားကမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေစုပေါင်းပြီးဒေါအောင်ဆန်းစုကြည်မွေးနေ့ပွဲအတွက်မေရီလန်ပြည်နယ် Silver Spring မှာရှိတဲ့အလဲတန်းကျောင်းမှာစနေနေ့ကဘာသာပေါင်းစုံစုတောင်းပွဲကျင်းပခဲ့တယ်လို့ပွဲကျင်းပရေးမှဦးဆောင်ပါဝင်သူဦးရင်ထွေးက VOA ကိုပြောပါတယ
်ဒီပွဲလေးကတော့အမေဒေါအောင်ဆန်းစုကြည်ရဲ့89မြောက်မွေးနေ့စုတောင်းပွဲလေးဖြစ်ပါတယ်ဒီပွဲလေးမှာကျွန်တော်တို့ဗုဒ္ဓဘာသာတွေရောခရစ်ယာန်ဘောင်းဆုံးမွတ်စလင်ဘောင်းဆုံးဘာသာဘောင်းဆုံးအနေပြီးအားလုံးတယောက်ပြီးဆုတောင်းပေးကြပါတယ်ခင်ဗျာဒီအပြင်ကျွန်တော်တို့နိုင်ငံတော်သမ္မတကြီးဦးမြင့်အပါဝင်ဒေါက်တာဆန်းစုကြည်အပါဝင်ဖန်ဆီးခံနေတဲ့နိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ဖို့လေဒီပွဲလေးကတောင်းပေးခဲ့ပါတယ်ဒီပွဲလေးမှာပဲကျွန်တော်တို့တည်ကျုံးမိတ်ပြီးကြတဲ့ကိုချင်းမီကိုဇီယာတို့တို့လွတ်မြောက်ဖို့အတွက်လေတယောက်လည်းညီကောင်မောင်နှမတွေအားလုံးကဆုတောင်းပြီးတော့ကျွန်တော်တို့တည်တံပေးမှလွတ်မြောက်ပြီးအမြန်ဆုံးတိုက်ပြီးပြန်လဲထူထောင်ပါရဝါပြောတဲ့နေရာကိုရှိတတ်နိုင်ပါသလိုအားလုံးစုတောင်းပြီးတော့ဒီပွဲလေးကိုလုပ်ခဲ့ပါတယ်ဒီပွဲလေးမှာတယောက်လာရတဲ့ညီကောင်မောင်နှမတွေအားလုံးကလည်းပြည်တွင်းမှာရှိတဲ့ညီကောင်မောင်နှမတွေနဲ့အားလုံးတူတဲ့တသားတွေဆိုတဲ့ဆန္ဒလေးကိုဖော်ထုတ်တဲ့ပွဲလေးဖြစ်ပါတယ်ခင်ဗျာ
အလားတူကနေဒါနိုင်ငံဗန်ကူးဗားမြို့ဘေးကွန်ဖီးစ်ပန်းချံမှာလည်းဒေါအောင်ဆန်းစုကြည်မွေးနေ့အတွက်မြန်မာရေးလှုပ်ရှားသူတွေကဇွန်လ17ရက်နေ့မှာစွန်းဆက်ကလှူဒန်းတာအပြင်စူတောင်းပွဲကျင်းပခဲ့တယ်လို့မအေးမိုးသူကပြောပါတယ
်။အမေတော်ဆုံးကြီးရဲ့မွေးနေ့ပွဲကိုစံရတိုင်းငုံအတိုင်းနာနေလေပုံမျိုးနဲ့ကိုအချိန်ဆိုင်ပြီးတော့ဒီနေ့ကိုကျင်းပကျင်းပပါတယ်။အဓိကကတော့အဖြစ်ဆိုးရနေပြီးတော့2020ရေးစောက်ပွဲကို အတိမမပြုပဲမတရားအာဏာသိမ်းပြီးတော့မေစုနဲ့ဟိုသူ့ရဲ့ cabinet ကိုမတရားအကျဉ်းချထားတာအဖြစ်ကိုအများဆုံးလွှတ်ပေးဖို့ရေဒီမြို့သားညီညွတ်ရေးအစိုးရကိုတတိယအစိုးရနဲ့ပေါ့နော် international ပေါ့နော်တရားဝင်အတိမတ်တွေကိုပြုပေးဖို့ရေအဲ့ဒါကိုဒီမှာတောင်းဆိုရနေနေဒီလိုမှရရှိစပါလေ။ငါလည်းနိုင်ငံရေးယုံကြည်ချက်ကြောင့်မတရားအကျဉ်းချတဲ့ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းအများဆုံးပြမြောက်ပေးဖို့နဲ့ဟိုဆန်းစစ်နှိပ်စက်တာတွေကိုအများဆုံးရပ်တန့်ဖို့သိဆိုရအောင်တောင်းဆိုတာလည်းပါပါလေ
။ဥရောပတိုက်ကနယ်သာလန်နိုင်ငံဘရီဒါမြို့ကဒေါက်တာအရှင်စန္ဒဝရရဲ့ကျောင်းထဲမှာလူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့အတွက်မြန်မာပြည်စုပေါင်းပြီးဆွမ်းကပ်လှူဒန်းတာနဲ့အလှငွေထည့်ဝင်တဲ့အစည်းအဝေးတွေလုပ်ခဲ့တယ်လို့ကဗျာဆရာကြီးဦးတင်မိုးရဲ့သမီးဖြစ်သူမမိုးမိုးနှင်းကပြောပါတယ်
မင်းစုမင်းနဲ့အမတ်ရဆူတောင်းပေးရမယ်လို့ရှိနော်အချင်းချခံရတဲ့နိုင်ငံရေးအချင်းသူအချင်းသားအားလုံးလွတ်မြောက်ကြပါစေ။တိုင်းပြည်ဒီမိုကရေစီရေးအမြန်လက်လမ်းမှန်ကိုရောက်ရှိပါစေ။မင်းစုရောကျမ်းမာပါစေ၊ချမ်းသာပါစေ၊အသက်အရကျော်ရှိပါစေ။မာပြည်သူပြည်သားတွေနဲ့အတူဒီမိုကရေစီနိုင်ငံတော်တည်ကြည်စီကိုအတူပျော်ပျော်ရွှင်ရွှင်ချီးတက်နိုင်ပါစေ။မကြခင်အချိန်မှာမင်းစုအမြန်ပြန်လည်ဖြတ်ပေးကြပါ။မင်းစုမှာဘာအပြစ်မှမရှိပါဘူး။မေစုဟာကောင်းတဲ့ကောင်းကျိုးတွေလေတိုင်းပြည်ပြည်သားတွေပေါ်မှာစေတနာထားကောင်းမှုကိုကြိုးပမ်းတဲ့တိုင်းပြည်ရဲ့မိခင်တိုင်းပြည်ရဲ့ခေါဆောင်ကောင်းဖြစ်ပါလေ
အသက်89နှစ်ရှိလာပြီဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာလူမှုအောင်ကြောင်းမှုဖြစ်ခဲ့တဲ့1988ခုနှစ်ကစလို့မြမနိုင်ငံရေးတဲ့စတင်ဝင်ရောက်လှုပ်ရှားလာခဲ့ပြီးဆက်အာနာရှင်အဆက်ဆက်မှာအနည်းဆုံး15နှစ်ကျော်ကြာနေအိမ်အကျယ်ကျုပ်ကြခံခဲ့ရသူဖြစ်သလို2021ဖေဖော်ဝါရီလဆစ်အာနာသိမ်းပြီးနောက်ပိုင်းအခုချိန်ထိအကျဉ်းချခံနေရဆဲဖြစ်ပါတယ်ခင်ဗျာ
။ကိုညာဝေအောင်ပါရှင်အခုတော့အပတ်စဉ်တင်ဆက်နေကြသူအတန်အစီအစဉ်မှာမြန်မာနိုင်ငံမှာဆစ်အာနာသိမ်းပြီးတဲ့နောက်လွတ်လွတ်လပ်လပ်ဖန်တီးမှုပုံစံမျိုးစုံကတ်သက်ခံနေရတယ်လို့ဖန်တီးသူတွေကပြောပါတယ်။ကတ်သက်မှုတွေပိုဆိုးလာပြီးတော့ဖန်တီးညံတွေဆုပ်လာမှာကိုစိုးရိမ်နေကြတဲ့အကြောင်းသူအတန်အစီအစဉ်မှာတင်ဆက်ထားပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဆီယနာသိမ့်ပြီးတဲ့နောက်ပိုင်းတက်တူးရေးဆွဲတဲ့နယ်ပယ်ကအစ Fashion Design ဖန်တီးမှုစာပေနဲ့အမှုပညာဖန်တီးမှုနယ်ပယ်တွေမှာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းနဲ့အမှုပညာလွတ်လပ်ခွင့်တွေကကန့်သက်ခံလာနေရပါတယ်။ဒီလိုကန့်သက်မှုတွေကနောက်ပိုင်းကာလတွေမှာပိုပြီးတော့ဆိုးဝါးလာမှာကိုအမှုပညာဖန်တီးသူတွေကစိုးရိမ်နေကြပါတယ်။ဒီဆောင်မှာကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတာကအခြေခံကြတဲ့လူခွင့်ရည်တစ်ခုပါ။မြန်မာနိုင်ငံမှာကျုံ့ခဲ့ရတဲ့စစ်အာဏာရှင်ခေတ်အဆက်ဆက်မှာတော့လလဆွာပြောဆိုခွင့်စာပေနုပညာဖန်တီးခွင့်တွေကိုကန့်သက်ချုပ်ချယ်ခံခဲ့ရပါတယ်အခု2021စစ်အာဏာသိမ်းမှုပြီးတဲ့နောက်နိုင်ငံတော်မှာလူခွင့်ရေးချိုးဖောက်မှုတွေလှုပ်ဆောင်နေတဲ့စစ်ကောင်စီဟာအရင်ကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိခဲ့တဲ့ဆယ်နှစ်နီးပါးကာလအတွင်းကဖြေလျှော့ပေးခဲ့တဲ့စာပေနဲ့နုပညာလလဆွာဖန်တီးခွင့်တွေကိုပြန်ကန့်သက်လာတာတွေရှိပါတယ်ထင်ရှားတဲ့နုပညာရှင်တွေစာရေးဆရာတွေကိုဖမ်းဆီးတာစစ်ကောင်စီကိုဝေဖန်ရေးသားတဲ့သတင်းဌာနတွေကိုပိတ်ပစ်တာသတင်းသမားတွေကိုစောင့်ကြည့်တာနဲ့ဥပဒေပိုင်းအရလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုတင်းကျပ်ဖို့လှုပ်လာတာမျိုးတွေကိုစစ်ကောင်စီကလှုံ့ဆော်လာပါတယ်။ဒုအတန်နဲ့စကားပြောခဲ့ရတဲ့အမှုပညာဖန်တီးမှုနယ်ပယ်ကလူငယ်တွေကတော့စစ်ကောင်စီလက်အောက်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေဟာဆူဆူဝါးဝါးကန့်သက်ခံလာနေရတဲ့အကြောင်းပြောပြပါတယ
်။ဒီအောင်ပါကျွန်တော်တို့ဘာမှလုပ်လို့မရအခုအကုန်လုံးကိုသူကပစ္စည်းပိတ်ထားပိတ်ထားပါတော့။ကျွန်တော်တို့ပြောချင်တဲ့အတိုင်းကျွန်တော်တို့ရေးချင်တဲ့ပုံတွေကျွန်တော်တို့ဆွဲချင်တဲ့ပုံကျွန်တော်ပေးချင်တဲ့ဟိုအသည့်တွေပဲကြတော့ဒီအောင်မှာကျွန်တော်တို့ပေးဖို့အရန်ခက်ခဲသွားပြီ။မပြောရမလို့တိုးတက်စရာတော့ဘာမှမရှိဘူး
။ကျွန်တော်ပြောချင်တာကလည်းဆက်အနာရှင်တွေဆိုတာကသူကအမြင်ချင်းမြောင်းတဲ့လူတွေဆိုတော့ဒီအမှုပညာခံစားချက်တွေသူတို့မှမရှိဘူး။အမှုပညာတစ်ခုရဲ့ရတာကိုလည်းသူကမခံစားနိုင်ဘူး။အဲ့တော့ဒီဆက်အနာရှင်ရဲ့လက်အောက်မှာပဲထပ်ပြီးတော့ကျွန်တော်တို့ကပုံဖော်မဲ့ဖန်တီးနေမှာဆိုရင်တော့မှပုံမှန်တုံးနေကြဖန်တီးမှုတွေတောင်မှပဲအကန့်အသတ်နဲ့စင်စါဆိုတာမျိုးရင်းနဲ့ကျွန်တော်တို့ကန့်သက်လာနိုင်တယ်။ အသာတွေမဟုတ်ပဲနဲ့သူတို့အထိပါနိုင်တယ်လို့သူတို့ခံယူရတာကြီးသူတို့စော်ကားရည်လို့ဖြစ်နေတဲ့ဖန်တီးမှုတွေကိုများကျွန်တော်တို့လောက်ခဲ့လို့ရှိရင်အရန်ကိုစိုးွားတဲ့အရေးယူမှုတွေပေါ့နော်ကျွန်တော်တို့ရဲ့ညပညာလုပ်ပိုင်ခွင့်တွေကိုပိတ်ပင်မယ်လုပ်လုပ်ခွင့်တွေပိတ်မယ်ကျွန်တော်တို့ရဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်မယ်တင်းစီမယ်ရုပ်ဆောင်တုံးကျွန်တော်တို့ထောင်ချနိုင်တဲ့အခြေအနေမျိုးတွေကိုပါရှေ့ရှောက်မှာမြင်လာရတယ်ပေါ့နော်
တက်တူးနဲ့အဝတ်စားဒီဇိုင်းဖန်တီးမှုနယ်ပယ်ကလူငယ်နှစ်ဦးရဲ့စကားသံတွေကိုကြားခဲ့ကြရတာပါကိုပြည့်စုံကအဝတ်ထည်ဒီဇိုင်းတွေကိုတီထွင်ဖန်တီးချုပ်လုပ်နေတဲ့လူငယ်ဖက်ရှင်ဒီဇိုင်နာတူပါလူအများအကြိုက်တဲ့သူစိတ်ခံစားမှုအတိုင်းစီးရီပေါင်းတွေအကန့်အသတ်မထားပဲဖက်ရှင်ဒီဇိုင်းတွေကိုဖန်တီးရတာသဘောကျတယ်လို့ဆိုပါတယ်ဒါပေမဲ့အခုတော့စစ်ကောင်စီလက်ထက်ဘာသာရေးနဲ့ယဉ်ကျေးမှုလွှမ်းမိုးတဲ့အမြင်တွေကြောင့်သူဖန်တီးမှုတွေကိုကန့်သတ်ခံရမှာစိုးရိမ်နေပါတယ်
ကိုလက်ရှိစစ်အစိုးရအောက်မှာဆိုလို့ရှိရင်ကန့်သတ်မှုတွေကအခုဆိုစလာပြီဟိုရှိုးဘက်ကြီးလုံမဲ့ဟိုဒီဇိုင်နာကြီးဆိုလို့ရှိရင်လည်းသူတို့ရဲ့ရှိုးဘက်ကြီးအတွက်ကိုဟိုခွင့်ပြုချက်တွေတောင်းရတဲ့အလုပ်တွေဖြစ်လာပြီနောက်ကြလို့ဘာကြီးလုံမှာလဲဘာကြီးပြမှာလဲအဲ့လိုမျိုးကြီးကြည့်ပါကျွန်တော်တို့ကြားလာတယ်ပေါ့နော်အဲ့လိုမျိုးကိုပြမဲ့ပုံစံဘာပုံစံကြီးပြမှာလဲလို့အဲ့လိုအမြင်မတော်တာတွေရလို့ပါလို့အဲ့လိုမျိုးကြီးကန့်သတ်တာကြီးကစလာပြီအဲ့လိုမျိုးကြီးကိုကျွန်တော်အခုလက်ရှိကိုကြားနေရမယ်ဒါလက်တလုံးမှာတက်တလို့ပေါ့နော်ဒီစစ်အာဏာရှင်ရဲ့လက်အောက်မှာနည်းနည်းလေးအလုပ်လုပ်ခွင့်ရတဲ့ဒီဇိုင်နာတွေမှာဖြစ်နေတဲ့အကန့်အသတ်တွေကိုပြောပြရပါဘောနော
်နိုင်ငံရေးပြပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့2011နောက်ပိုင်းကာလတွေမှာစည်စုနှစ်များစွာပိတ်လောင်ခံထားခဲ့ရတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအားကောင်းလာခဲ့ပါတယ်စာပေစီစည်းစနစ်ကိုဖျက်သိမ်းခဲ့ပြီးကြပြစာပေတချင်ရုပ်ရှင်နဲ့အတူလူငယ်ဖန်တီးမှုအားကောင်းတဲ့ fashion design တက်တူးနဲ့ street art ကဏ္ဍတွေနဲ့နေပယ်ဆုံးမှာလူပညာဖန်တီးမှုတွေလည်းအားကောင်းလာခဲ့ပါတယ်လူငယ်တွေဟာသူတို့ဖန်တီးမှုတွေကိုနိုင်ငံတကာနဲ့ရှင်ပေါင်းတန်းနိုင်မှုစူးစမ်းလာကြပါတယ်။ဒါပေမဲ့လည်းအာနာသိမ့်ပြီးနောက်ပိုင်းအခြေအနေတွေဟာခေတ်နောက်ပြန်ဆုတ်နေပြီးအနုပညာလွတ်လပ်ခွင့်ဟာပိတ်လောင်ခံထားမယ့်အနေအထားလို့လူငယ်အနုပညာရှင်တွေကပြောဆိုပါတယ်။သိသာစေတဲ့ဖြစ်ရပ်တစ်ခုကတော့ရန်ကုန်မြို့လူစီကားရနေရာကမြင်းဒီကုန်းဂုံတရမှာ2016ကပြင်သစ်ရင်ကျေးမှုဌာနကပြုလုပ်ခဲ့တဲ့မင်္ဂလာပါပွဲတော်စီမံကိန်းရဲ့ဒစိမ့်တေတာအဖြစ်ရေးဆွဲခဲ့တဲ့နမဲကျော် Graffiti ပုံကိုစစ်ကောင်စီဘက်ကထုံးဖြူသုံးပြီးဖျက်ချခဲ့ပါတယ်။အဲ့လိုရဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အနုပညာလွတ်လပ်ခွင့်ကိုတင်းကျပ်လာတဲ့စစ်ကောင်စီရဲ့သဘောထားတစ်ခုအဖြစ်ဝေဖန်မှုတွေအများပြားရှိခဲ့ပါတယ်။လွတ်လပ်တဲ့ဖန်တီးမှုတွေကိုနှစ်သက်တဲ့လူငယ်တက်တူး artist ကိုလင်းလင်းကတော့အခုလိုဝေဖန်ပါတယ်
။အဓိကတော့သူက app ကိုမသိတာကြာအနုပညာကိုမသိတာကြာအဲ့လိုတက်တူးဆိုတာအဓိကစားပုံမှာရေးရပစီရဲတွေပုံပဲတွေသူကိုထုတ်ဖော်ခြင်းတဲ့စကားလုံးကိုပြောခြင်းတဲ့ဟာကိုကျွန်တော်ရေးကြတာသူကကျွန်တော်တို့ဒီတက်တူးကိုမပြောနဲ့စားရဲပုံမှာရေးတယ်သူတို့မသိဘူးနားမလဲအဲ့ဒါကြောင့်နေရာမှာရေးထားတဲ့ပုံတော့ဖြတ်တာပဲသူကဒါနဲ့ပတ်သက်တဲ့အုံတော့မရှိသေးဘူးမပါလာဘူးသူကအဲ့ခံစားတဲ့ကလေးကမရှိသေးဘူ
းနေရာပေါ်က gravity ပုံကိုဖြတ်ပစ်တာနဲ့အလားတူပဲခန္ဓာကိုယ်ပေါ်ရေးထိုးထားတဲ့တက်တူးကိုဖြတ်ပစ်တဲ့ဖြစ်ရပ်တစ်ခုလည်းရှိခဲ့ပါသေးတယ်အာနာသိမ့်ပြီးစကာလကမန္တလေးမြို့ကလူငယ်တူရဲ့လက်ကနွေဦးတော်လည်ရေးတက်တူးကိုစစ်ကောင်စီတပ်သားတွေကမိမြိုက်ပြီးဖျက်ဆီးပစ်လိုက်တဲ့တာရကလည်းရှိခဲ့ပါတယ်စစ်ကောင်စီလက်ထက်တက်တူး artist အဖြစ်လောက်ကန်ရတာခက်ခဲမှုတွေရှိနေတဲ့ကြားကတော်လိုင်းကြီးနဲ့ဆိုင်တဲ့တက်တူးတွေရေးဆွဲရမှာစစ်ကောင်စီဘက်ကတတိထားမိနိုင်တာကြောင့်လူသိမများစေဖို့တတိထားလှုပ်ဆောင်ရတယ်လို့တက်တူး artist ကိုလင်းလင်းကပြောပါတယ်။လက်ရှိမှာလည်းအာဏာသိမ်းမှုစန့်ကျင်ရေးမှာပါဝင်ခဲ့တဲ့အနုပညာရှင်တွေကိုလူလူကိုလှုံ့ဆော်တယ်ဆိုတဲ့အကြောင်းပြချင်တဲ့နိုင်ငံတော်စူပူအောင်လှုံ့ဆော်မှုဆိုင်ရာရာဇသက်ကြီးဥပဒေပုံမှန်905ကကြီးနဲ့စစ်ကောင်စီဘက်ကတရားစွဲတာဖမ်းဆီးတာထောင်သွင်းအကျဉ်းချတာတွေလှုပ်ဆောင်နေပါတယ်။နိုင်ငံအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့စီရင်အရာစစ်အာဏာသိမ်းပြီးနောက်ပိုင်းထင်ရှားတဲ့အနုပညာရှင်တွေရှေ့ဦးကန်ထောင်ဒဏ်ချမှတ်ခံရသလိုကြပြစာပေဂီတရုပ်ရှင်နဲ့မော်ဒန်နဲ့မိတ်ကပ်ဖန်တီးမှုနယ်ပယ်ကအနုပညာရှင်30ကျော်ဖမ်းဆီးခံရဆဲဖြစ်တယ်လို့သိရပါတယ်။လူသိများထင်ရှားတဲ့စာရေးဆရာတဦးဖြစ်တဲ့ဒေါက်တာဖြိုးတီဟာကတော့
ဒီစာရေးဆရာနဲ့ဆရာတော်ရှင်စနစ်နဲ့ဆိုတာဗလာတန်တန်တလန်ပေါ့နော်ရန်သူတွေလို့လည်းပြောလို့ရတယ်။ကျွန်တော်တို့တွေကမုန်းလို့သူတို့မုန်းလို့တမင်ရင်းနေရတော့မဟုတ်ဘူးသူတို့သွားမဲ့လမ်းကြောင်းမှာနော်ပြည်သူကိုသူတို့တုံးအောင်အောင်လုပ်မဲ့လမ်းကြောင်းမှာဇာရေးဆရာတွေဆိုတာကစူးညောက်ကလပ်တွေလို့ဖြစ်နေရတာဒါတွေကိုသူတို့ကတော့ရှင်းလင်းဖို့အတွက်လုံမှာပဲပေါ့နော်အာဏာသိမ်းမှုဆက်ဆက်ချင်းမှာတော့ခေါင်းတွေကိုပဲလှုပ်လိုက်ပြီးတော့ဂျန်တဲ့အငယ်တွေကတော့တန်ခမ်းစာပေးလိုက်သလိုလှုပ်လိုက်တာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်
တကယ်ပါလုံးဆိုင်ရာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အဖွဲ့ဖြစ်တဲ့ပန်အမေရိကအဖွဲ့ရဲ့လွတ်လပ်စွာရေးသားနိုင်မှုအညွန်ကိန်းရအာဏာမသိခင်ကမြန်မာနိုင်ငံရဲ့စာရေးဆရာနဲ့အတက်ပညာရှင်တွေဖမ်းဆီးခံရမှုကရှေ့ဦးသာရှိရာကနေအာဏာသိမ်းပြီးတနှစ်အတွင်းအနည်းဆုံး26ဦးထိဖမ်းဆီးခံခဲ့ရပြီးတိတိတသားများလာတယ်လို့ထုတ်ပြန်ပါတယ်။ဒီရေအတွက်ဟာတရုတ်နဲ့ဆော်ရီအာရေဗျနိုင်ငံပြီးရင်ကမ္ဘာပေါ်မှာတတိယအများဆုံးဖမ်းခံရတဲ့နိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကသူတို့အုပ်ချုပ်ရေးရန်နေရမလဲပတ်သေးတာကြောင့်အနုပညာဖန်တီးမှုတွေကိုထိန်းချုပ်မဲ့စပယ်စီစီရေးကိုမလုံဆောင်နိုင်သေးတာဖြစ်ပေမဲ့နောက်ပိုင်းမှာလှုပ်လာနိုင်တယ်လို့ဒေါက်တာဖြိုးတီဟာကဆက်ပြောပါတယ်
ဆရာနာရှင်တွေဟာပြည်သူလူထုကိုပညာမတတ်တာသူတို့လိုချင်တယ်ပေါ့နော်ပညာမတတ်စေချင်ဘူးတုံးဝနေစေချင်တယ်ဒီအတွက်စာပေကိုပိတ်တယ်သတင်းလွှတ်လပ်ခွင့်တွေကိုပိတ်တယ်မီဒီယာတွေအင်တာနက်အသုံးပြုမှုတွေကိုပိတ်တယ်ခီးသွွာလာခွင့်တွေကိုပိတ်တယ်ပေါ့ဒါမှလူတွေကတုံးအာပြီးတော့မှသူတို့အုပ်ချုပ်သမျှအကုန်လုံးခေတ်စကားနဲ့ပြောရင်ကျင်းတဲ့သမျှအကုန်လုံးကိုအဟုတ်တယ်မယ်သူတို့ဝါဒဖြန့်သမျှအကုန်လုံးကိုတကယ်ချင်တယ်ထင်မယ်ပေါ့နော်ဆိုတော့သူတို့ရဲ့ဒီဒေါ်လာကြီးကိုသူတို့နှိမ်နှင်းလာပြီးလို့သူတို့ရဲ့အုပ်ချုပ်ရေးရန်တရားလဲပတ်ဖို့စပြီးတော့စူးစမ်းလာပြီးဆိုတော့ဒီကိစ္စတွေကအနည်းအများဆိုသလိုဖြစ်လာမဲ့ကိစ္စရက်တွေပေါ့နော
်ထင်ရှားတဲ့အမှုပညာရှင်တွေကိုဖန်ဆီးတာပြင်စီဒီအမ်မှာပါဝင်တဲ့စာရေးဆရာတွေ905နဲ့အမှုဖွင့်ခန့်ထားရတဲ့စာရေးဆရာတွေရဲ့စာအုပ်တွေကိုလည်းဈေးကွက်တွေမရောချနိုင်အောင်တားမြစ်ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်လက်ရှိမှာလည်းလူမျိုးရေးဘာသာရေးယဉ်ကျေးမှုကိုထိခိုက်စေတဲ့စာပေတွေကိုထုတ်ဝေခွင့်မပြုဆိုတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေပုံမှန်၈ကိုချိုးဖောက်တယ်ဆိုပြီးစာပေတိုက်၄ခုကိုထုတ်ဝေခွင့်ရုပ်သိမ်းထားပါတယ်ဒီလိုအခြေအနေတွေကြောင့်အရင်စစ်အာဏာရှင်ခေတ်ဆက်ဆက်ကကျင့်သုံးခဲ့တဲ့စာပေစီစီစနစ်ပြန်အသက်ဝင်တော့မလားဆိုတာအမှုပညာဖန်တီးသူတွေကြားစိုးရိမ်စိတ်တွေရှိနေပါတယ်။အရင်စာပေစီစီစနစ်ဆိုတာကနိုင်ငံတော်ဝန်ထုတ်ဝေမဲ့ဂျာနယ်မဂဇင်းစာအုပ်တွေကိုစာပေစီစီရေးစီအရင်တင်ပြပြီးခွင့်ပြုချက်ရမှထုတ်ဝေခွင့်ရတဲ့တင်ထုတ်စနစ်ဖြစ်ပါတယ်။စာပေစီစီဌာနကို2012ခုနှစ်မှာအပြီးတိုင်ဖျက်သိမ်းခဲ့ပြီးစာပေထုတ်ဝေခွင့်ကိုထုတ်တင်စနစ်နဲ့ပြောင်းလဲခဲ့တာဖြစ်ပါတယ်။လူပညာလွတ်လပ်ခွင့်ကိုမျက်နှိုးတဲ့လူငယ်ဒီဇိုင်နာကိုပြည့်စုံကတော့
တကယ်လို့ပေါ့နော်စစ်အာဏာရှင်ကတဆူရှိညုံမဲ့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရှေ့လျှောက်အမှုပညာဖန်တီးမှုတွေမှာလို့စဉ်းစားဆိုစကလုံးထားလိုက်ရင်ပိတ်ပင်တော့မှာပေါ့နော်အရာရာကိုသူတို့ကဝင်ပြီးဆွတ်ဖက်တော့မှာကျွန်တော်တို့ကသူတို့ကိုခွင့်တောင်းပြီးတော့မှာကျွန်တော်တို့လုပ်ပိုင်မှုတွေရတော့မှာအဲ့ခါကျတော့နောက်ဆက်တွဲအနေနဲ့ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့လိုမျိုးဖန်တီးမှုအားကောင်းတဲ့လူတွေရည်ရွယ်ချက်ကြီးမားတဲ့လို့ဟိုအမှုပညာရှင်တွေဒီဇိုင်နာတွေတခြား artist တွေအကုန်လုံးကဒီမာတွေမဲ့မလုပ်ချင်တော့လောက်စိတ်ပြက်ပြီးတော့ညီကုန်းချုပ်ရင်လည်းချုပ်လိုက်လိမ့်မယ်။ဒါမှမဟုတ်လို့ရှိရင်ဒီရာတွေကိုဖန်တီးမှုပံ့ပိုးပေးနိုင်မယ်အားကောင်းမဲ့နိုင်ငံတွေပါတွေကိုကျွန်တော်တို့ရောက်သွားနိုင်တယ်ပေါ့နော်။အဲ့လိုမျိုးချလို့ရှိရင်တိုင်းပြည်ကတော့အရန်ကြီးစုပ်ယုံသွားမှာပဲအမှုပညာနဲ့ပတ်သက်ပြီးတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်အတန်းလှန့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုတော့အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်အဆုံးသတ်တဲ့ဂျွန်စတိတ်အကြောင်း VOA ပုံပြရုပ်သမားမအီသနာကျော်ကတင်ဆက်ထားပါတယ
်အမေရိကန်မှာအစိုးရရုံးပိတ်ရေးဖြစ်နေနောက်ဆုံးတက်မှတ်လိုက်တဲ့ဂျွန်ထင့်တားလက်ကိုအာဖရိကနယ်ပွားတွေဆင်နွှဲခဲ့တာနှစ်150ကျော်ပါပြီအမေရိကန်ပြည်ထောင်စုမှာဂျွန်စနစ်အဆုံးသတ်မှုကိုအထိမ်းအမှတ်ပြုဆင်နွှဲတာဖြစ်ပါတယ်ပထမဆုံးအချိန်1866ဇွန်19မှာဆင်နွှဲခဲ့ပါတယ်။အဲ့ဒီရဲ့ပထမတစ်နှစ်ကတော့ Texas ပြည်နယ် Galveston မြို့ကကျွန်းပြုတ်ခံနေရတဲ့ Africa နယ်ပွားတွေသူတို့လွတ်လပ်ပြီးပြည်တွင်းစစ်ကြီးလွန်ခဲ့တဲ့နှစ်လကပဲပြီးဆုံးသွားပြီဆိုတာသိလိုက်ရပါတယ်။ကျွန်တော် Abraham Lincoln ကျွန်းစနစ်ဖြတ်သိမ်းတဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီးတော့နှစ်နှစ်ခွဲကျော်ကြာမှသူတို့စီအကြောင်းကြားလိုက်တာပါ။1866ခုနှစ်ကစပြီးတော့ Galveston မှာစတင်ဆင်နွှဲလိုက်တာပြောဝဲရှင်မွေတွေနိုင်ငံအနှံ့တခြားမျိုးတွေနေတွေအထိပါကူးဆက်သွားပါတယ်။အားလည်းရဲ့နာမည်ကတော့1919ဆိုတဲ့ရက်ပေါင်းပြီးတော့ဖြစ်သွားတာပါ။ဂျူဘလီနေ့ကျွန်းစနစ်ဖြတ်သိမ်းနေ့လွတ်လပ်မှုနေ့လို့လည်းခေါ်ကြပါတယ်။မိသားစုတွေပြန်လည်စုံစည်းကြ၊ချစ်တဲ့ပွဲတွေလုပ်ကြ၊ပြောဝဲရှင်မွေတွေဆင်နွှဲကြနဲ့ကျင်းပပါတယ်။1980မှာ Texas ပြည်နယ်ကဒီနေ့ကိုပြည်နယ်အားလည်းရဲ့အဖြစ်အရင်ဆုံးသတ်မှတ်ပါတယ်။အဲ့ကစလို့တခြားပြည်နယ်တွေလည်းဒီနေ့ကိုအားလည်းရနေဒါမှမဟုတ်အောက်မေ့ပွဲနေ့အဖြစ်နဲ့တရားဝင်သတ်မှတ်ပါတယ်။2020မှာ George Floyd နဲ့တခြားလူမဲတချို့ရဲလက်ထံမှာတိုက်ဆုံခဲ့လို့တနိုင်ငံလုံးဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပြီးနောက်ဒီရက်ကိုလူတွေပို့ပြီးအာရုံစိုက်မိလာပါတယ်။2021မှာတော့ Juneteenth ကို American ပြည်အောင်စုအစိုးရရဲ့၁၇ရက်မြောက်အားလည်းရအဖြစ်လွှတ်တော်ကအတည်ပြုပြီးသမ္မတ Joe Biden ကဥရေဖြစ်နဲ့လက်မှတ်ရေးထိုးလိုက်ပါတယ်။
VOA အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့တပတ်အတွင်းမြန်မာနဲ့ကမ္ဘာသတင်းအနစ်ချုပ်တွေကိုတင်ပြသွားဖို့ရှိပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။က
ခလုတ်တစ်ချက်နှိမ့်လိုက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့တင်းငွေတွေနဲ့မနက်ဖက်အစီအစဉ်တွေကို line to meter 24 40 51နဲ့ line လက် meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာ Democracy လူအခွင့်အရေးနဲ့ခေပြိုင်ကဗျာ။မြန်မာနဲ့ကမ္ဘာတစ်ပတ်အတွင်းသတင်းအနည်းချုပ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ Democracy လူအခွင့်အရေးနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။တောင်ကိုရီးယားနိုင်ငံဟာအကူပြောင်းဆိုင်ရာတရားမျှတမှုကိုပြပြဝဝအကောင့်ထဲပေါ်တင်လို့ကုလသမဂ္ဂလူအခွင့်အရေးကောင်စီမဟာမင်းကြီးယုံကဂျွန်လ15ရက်နေ့မှာထုတ်ပြန်တိုက်တွန်းလိုက်ပါတယ်။အကူပြောင်းဆိုင်ရာတရားမျှတမှုဆိုတာဘာလဲ?လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုအတွက်ဆောင်ရွက်ကြရမှာအာရှဟာနောက်ကျကြံနေခဲ့ပါတယ်။တောင်အာဖရိကကတော့လူဖြူလူမဲခွဲခြားရေးစနစ်ကူပြောင်းရမှာဘလို့မူဝါဒကိုချမှတ်ခဲ့ပါသလဲ?တောင်အာဖရိကနိုင်ငံကအုပ်ချုပ်မှုဆိုင်ရာပါတကူပွဲယူခဲ့တဲ့ဒေါက်တာမျိုးနိုင်နဲ့ဦးတင်မောင်သားဆွေးနွေးတင်ပြထားပါတယ်။
တော်ရရှိလားခင်ဗျာဒီပဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာတရေတွေထဲမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရဲ့ရုံးကနေထုတ်ပြန်လိုက်တဲ့ကြေညာချက်တစ်ခုနဲ့ပတ်သက်ပြီးကျွန်တော်တို့တင်ပြချင်ပါတယ်အဲ့ဒါကတော့တခြားမဟုတ်ပါဘူးတောင်ကိုရီးယားမှာအကူပြောင်းဆိုင်ရာတရားပြတမှုဖြစ်မြောက်ရေးကိုစော်ဝေါ်လိုက်တဲ့ကိစ္စပဲဖြစ်ပါတယ်နိုင်ငံတွေရဲ့ဒီမိုကရေစီကိုအကူပြောင်းကြတဲ့အခါမှာမပါမဖြစ်အရေးကြီးတဲ့အကြောင်းအရာတစ်ရပ်ကတော့အကူပြောင်းနဲ့ပတ်သက်ပြီးအရင်တုန်းကလူခွင့်ရေးဆိုင်ရာမတော်မတရားပြုမှုခဲ့တာတွေချုပ်ဖောက်ခဲ့တာတွေနဲ့ပတ်သက်ပြီးတရားမျှတမှုကိုစောင့်ခြင်းပေးရမယ်အကြောင်းအရာတစ်ရပ်ဖြစ်ပါတယ်။ကိုရီးယားဒီမိုကရေစီနိုင်ငံဖြစ်တဲ့အကူပြောင်းခဲ့တာနှစ်ပေါင်းအတော်ကြာသွားခဲ့ပါပြီ။ဆယ်စုချီသွားခဲ့ပါပြီ။ဒါပေမဲ့အခုထိအကူပြောင်းဆိုင်ရာတရားမျှတမှုကိုမစောင့်ရနိုင်သေးပါဘူး။ဒီအကြောင်းအရာကိုကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့တော်အာဖရိကနိုင်ငံကနေပါရဂူဝဲရရှိလာခဲ့ဒေါက်တာဦးညွန့်နိုင်ဖြစ်ပါတယ်။တော်အာဖရိကနိုင်ငံဟာအခုပြောင်းဆိုင်ရာတရားမျှတမှုကိုဖော်ဆောင်ခဲ့ရမှာစံနမူနာထားပြီးပြောကြတယ်နိုင်ငံတိုင်းနိုင်ငံလည်းဖြစ်ပါတယ်။မင်္ဂလာပါကိုညွန့်နိုင်
။ဟုတ်ပါဆရာ
။ဟုတ်ကဲ့ကိုညွန့်နိုင်နိုင်ငံတွေအခုပြောင်းကြဖို့ကြိုးစားကြတယ်လက်ရှိမြန်မာနိုင်ငံမှာလည်းပဲလူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့အရေးယူဖို့ပြောဆိုနေကြတာတွေကလည်းကျွန်တော်တို့အများကြီးရှိနေတယ်။အထူးသဖြင့်အနာသိမ်းပြီးနောက်ပိုင်းမှာဒီတရားပုံမှုကျဲလောင်လာခဲ့တယ်။ရိုဟင်ဂျာလူမျိုးတွေပေါ်မှာချက်သုံးခဲ့တဲ့လူမျိုးလုံးတပ်ဖြတ်မှုဆိုတဲ့ဆွဆွဲချက်တွေကလည်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုတွေကြားမှာအတော်ကြီးပြန့်နှံ့ကြီးကြီးမားမားရှိနေတာကိုတွေ့ရတယ်ပေါ့နော်။ဆိုတော့ပထမဦးဆုံးအကူပြောင်းဆိုင်ရာတရားမျှတမှုတွေဆိုတဲ့သဘောလေးကိုဆရာနည်းနည်းရှင်းပြပေးပါခင်ဗျာ
။နိုင်ငံတကာဆရာရဲ့ဒီစနစ်ဟောင်းကလေအစ်စ်ကိုပြောင်းတဲ့ခါကျရင်ဒီရှေ့တော့ရှိတဲ့ဒီ justice ဒီတရားမျှတမှုစနစ်ကအလုံးမလုံးတော့ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်တို့ဒီဂျာမနီတို့တပ်တွေကဒီလူခွင့်ချိုးဖောက်မှုတွေစစ်ပွဲမှာအများကြီးဖြစ်တော့ဖြစ်သွားတော့ဒုတိယကမ္ဘာစစ်လည်းပြီးသွားတော့ဒါတွေကိုဘယ်လိုရှင်းမလဲဒီတိုင်းထားလို့တော့မဖြစ်ဘူးဒါပေမဲ့ရှိနေတဲ့ဒီတရားဥပဒေကဒါတွေကိုကင်ကွယ်ဖို့အတွက်မလုံလောက်ဘူးဖြစ်နေပြီဘာဖြစ်လို့ဆိုတော့သူတို့ကအရေးယူနေလဲအများကြီးယူရမှာနောက်ပြီးတော့သူတို့ကဒီအဖွဲ့အစည်းအနေနဲ့ဒီinstitution အနေနဲ့လုပ်ထားတာဆိုတော့လုံးမကိုင်းတာခက်တော့အဲ့ဒီမှာတို့ကဒီ transitional justice ဆိုတဲ့ဒီအကူအပြောင်းကာလမှာသုံးမဲ့တရားဥပဒေဆိုပြီးတော့တို့ထပ်ပြီးတော့ဒီစပြီးတော့သုံးတာပေါ့ဆရာရယ်တို့ပြောတာကတော့ဒီပညာရှင်တွေပြောတာတော့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းမှာပထမဆုံး first wave ခေါ်တဲ့ဒီပထမ line စတာပေါ့အဲ့ဒီမှာဂျပန်ရယ်ဂျာမနီရယ်တို့စသုံးကြတယ်ပြောတယ်နောက်ပိုင်းမှာကျတော့ဟုတ်ကဲ့နောက်ပိုင်းမှာကျတော့ဘာဖြစ်လဲဆိုတော့ဒီ1960နောက်ပိုင်း1980နောက်ပိုင်းကျတော့ဒီလက်တင်အမေရိကနိုင်ငံတွေအာဖရိကနိုင်ငံတွေကလွတ်လပ်ရေးရပြီးတော့သူတို့ကအာဏာရှင်တွေအများဆုံးအုပ်ချုပ်ကြတယ်အဲဒီနိုင်ငံတွေကအာဏာရှင်တွေကနေပြီးတော့တဆင့်ဒီဒီမိုကရက်စနစ်ကိုကြောင်းတဲ့ခါကျတော့လေအဲ့တို့တခါထပ်ဖြစ်ပြန်ထပ်ဖြစ်တော့ဒီအခုပြောင်းကာလမှာဘယ်လိုကင်ကွယ်မလဲဆိုတာကိုရှေ့ရနေပြီးတော့ဒီလုတ်ခဲ့တဲ့နမူနာတွေယူပြီးတော့ဆိုတာသူတို့ကဒီ justice ကိုပြန်သုံးတယ်ဒါပေမဲ့ဥတီချက်တွေကတော့နည်းနည်းကွာသွားတယ်ဘယ်လိုကွာသွားလဲဆိုတော့နောက်ပိုင်းမှာကျတော့သူတို့ကလူခွင့်ရေကိုပို့ပြီးတော့ဦးစားပေးလာလူခွင့်ရေကိစ္စတွေအဲ့ဒီလိုပဲเนาะတတိုင်းကြတော့တောင်အာဖရိကတို့ဒီဂျပန်နာတို့ကိစ္စတွေဖြစ်သွားကြတော့အဲ့ကြတော့လေသ တော့တတိယလှိုင်းဖြစ်သွားတော့ဆီတတိယလှိုင်းဒီ transitional justice ကြောင့်သူတို့ကြောတော့လူခွင့်ရေးလဲပါတယ်ဒါအပြင်ဟိုဘာကြီးလဲဆိုတော့ဒီ civil society တွေရဲ့အခန်းကဏ္ဍတွေပုံမြင့်လာတယ်နောက်ပြီးတော့ democracy စနစ်နဲ့ညီတဲ့ဒီ institution တွေကိုဘယ်လိုတည်ဆောက်မလဲဆိုတာတွေထပ်ပြီးတော့ထည့်လာတော့ဆီအခုဆိုတော့ကျွန်တော်တို့က fourth way လောက်ဖြစ်သွားပါပြီ
ဟုတ်ကဲ့ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ထူးထူးခြားခြားသွားတွေ့ရတာကတော့အာရှတိုက်က Latin America Africa တိုက်တွေနဲ့လူခွင့်ရေးပေါ်မှာခိုက်ခွဲတဲ့နေရာမှာမတူပွဲပြနေတာသွားတွေ့ရတယ်เนาะကျွန်တော်တို့ပြန်ကြည့်လို့ရှိရင်လေအာရှတိုက်မှာအခုတထိတော့လူခွင့်ရေးနဲ့ပတ်သက်တဲ့เนาะကျွန်တော်တို့တရားရုံးเนาะဖြည့်ရှင်းမှုနိနာရန်တရားကိုမတိဆောက်နိုင်သေးဘူးလူခွင့်ရေးပရင်းချင်းကိုထိုးတာကလည်းမကြသေးဘူးတဲ့အချိန်ကပါကျွန်တော်တို့စပြီးဖြစ်ပေါ်လာခဲ့ပေါ့နော်အာဖရိကမှာဆိုလို့ရှိရင်လည်းကျွန်တော်လူခွင့်ရေးကိုဖြည့်ရှင်းတဲ့เนาะတရားရုံးတွေခုံရုံးတွေရှိတယ်ဥရောပမှာရှိတယ်လက်တင်အမေရိကမှာရှိတယ်အာရှတိုက်မှာမရှိဘာကြောင့်လို့ဆရာထင်တယ
်လဲမြင်လာတော့ဒီယဉ်ကျေးမှုกว่าလို့ကျွန်တော်မြင်နေစရာဘာဖြစ်လို့ဆိုတော့ဒီနိုင်ငံတွေရဲ့ယဉ်ကျေးမှုမှာဘာကိုဦးစားပေးမလဲပေါ့ဒီနိုင်ငံတစ်ခုတည်ဆောက်ခြင်းမှာအချို့ကြတော့ဒီစာဝတ်နေရေးပြည်လည်ဖို့အဓိကထားတာတော့လုံခြုံရေးအဓိကထားတာအချို့ဒီကျေးမှုတွေကြတော့သူတို့ကဟိုလုံခြုံရေးအဓိကမဟုတ်ဘူးဒါတို့လွတ်လပ်ရေးအဓိကဒီလူတဦးချင်းလွတ်လပ်ရေးအဓိကတရားမျှတရေးအဓိကအဲ့လိုကျွန်တော်ထင်တာတော့ဒီဦးစားပေးစာတွေကကွဲသွားပြီခုနပြောတဲ့ transitional justice မှာလည်းသူတို့ငင်းကြတာရှိတယ်တရားရေးကိုအဓိကလုပ်မလားရင်ကြားစီဒီ reconciliation ကိုအဓိကလုပ်မလားအဲ့လိုအဖွဲ့နှစ်ဖွဲ့ကလည်းကွဲတာရှိတယ်ဆရာဟိုမှာဒီ transition justice မှာငါတို့ဘာကိုဦးစားပေးလုပ်မလဲတရားမျှတရေးကိုလုပ်မလားဒါမှမဟုတ်ဒီပြန်ရင်ကြားစီကိုလုပ်မှာ
ကြားစီ
အဲ့ဒီတော့မတူကြဘူးပေါ့ဆရာရေဦးစားပေးမှုကိုကဘယ်ဟာကိုတန်ဖိုးထားလဲဆိုတာ
ဟုတ်ကဲ့ဒီရင်ချဲမှုအကြောင်းကိုပြောတဲ့အခါမှာတော့ကမ္ဘာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဂုရုကြီးတစ်ပါးလို့ပြောကြတယ် Galton ရဲ့เนาะ theory လေးတစ်ခုเนาะသူ့ရဲ့ယူဆချက်လေးတစ်ခုကိုကျွန်တော်တွားပြီးသတိရတယ် Galton ကမြန်မာပြည်ကိုလည်းလာပြီးတော့ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ခဲ့ဘူးလေလို့ကျွန်တော်ထင်တယ်1990အစောပိုင်းနှစ်တည်းမှာလာခဲ့ပြီပေါ့နော်ဆိုတော့ Galton ရဲ့ဆောင်းပါးတစ်ပုဒ်မှာပါလဲဆိုတော့အရှေ့တိုင်းနိုင်ငံတွေကဗုဒ္ဓဘာသာပုံပြီးညွတ်တယ်เนาะဒီဗုဒ္ဓဘာသာရဲ့သဘောတရားမှာကပရိသတ်သဘောပါသဘောတရားရှိတယ်အကြောင်းကြောင့်အကျိုးဖြစ်တယ်အကျိုးကလည်းအကြောင်းဖြစ်เนาะအဲ့တော့ဗုဒ္ဓဘာသာစဉ်းစားပုံမှာဆက်ဝိုင်းစဉ်းစားပုံဖြစ်တယ်အရှေ့တိုင်းရေးချိန်မှုเนาะခုနကကိုမျိုးနိုင်ပြောသွားသလိုသဟစာတာဖြစ်ရေးကိုလည်းပုံပြီးဥစားပေးเนาะအနောက်တိုင်းစဉ်းစားပုံက dualism ပြောတဲ့လို့ပြောတဲ့ဒွိဝါဒလွှတ်မိုးတယ်ဥမာအဖြစ်အဖြူအမဲအကောင်းဆိုးပေါ့နော်ဒီပေါ်မှာစဉ်းစားတယ်ဘုဒ္ဓဘာသာဘက်ကပရိသတ်ပုံစဉ်းစားတာပေါ့အခုကိုပြောလိုက်တဲ့အပြုတ်ဘုတစ်ခုဟာသူ့ပေါ်မှာတက်ရောက်တယ်သူပြောတာကိုပေါ်မှာပြန်တက်ရောက်တယ်ကိုပြောတာကသူ့ပေါ်မှာပြန်တက်ရောက်တယ်ဆိုတော့ဟိုဒီဒွိဝါဒကစဉ်းစားလို့နော်ဖြတ်လို့မရနော်တစ်ခုနဲ့တစ်ခုဆက်နွယ်ပြီးနေတယ်ပေါ့ဒါကြောင့်အနောက်တိုင်းနိုင်ငံတွေထက်စာလို့ရှိရင်เนาะအရှေ့တိုင်းဗုဒ္ဓဘာသာကိုလက်ခံတဲ့တိုင်းပြည်တွေမှာဒီတရားမျှတမှုဆိုင်ရာအယူဆပွဲပြားနေတယ်ဆိုတာကိုပြောလို့ဖတ်ခဲ့မှုတယ်ဆရာဘယ်လိုထင်လဲ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သဘောတူပါတယ်ဆရာနောက်ပြီးတော့ကျွန်တော်တို့အရှေ့တိုင်းသားတွေကဟိုဟာမေးပြောက်လွယ်တယ်လို့ပဲခေါ်မလားမသိဟိုဟာလေဒီလိုဖြစ်တာဖြစ်ပြီးတာကြီးဖြစ်ပြီးပါစေပေါ့ထပ်ပြီးတော့လေဟိုဟာလုံနေရတော့ဟိုကျွန်တော်မြန်မာစကားမှာရှိပါတယ်တေးတဲ့မှုကြီးတဲ့မှုသေးအောင်လို့ပါလို့အဲ့လိုဖြည့်တတ်တယ်ကျွန်တော်တို့က
ဟုတ်ကဲ
့အလောက်တိုင်းမှာကျတော့အဲ့လိုဖြည့်တာမရှိဘူးဘာဖြစ်လို့ဆိုတော့သူတို့ကမဟုတ်ဘူးဒါကဒီလိုဖြည့်လိုက်ရင်ဒီ impunity ဆိုတဲ့ဟိုဟာလေဒီအရေးမယူတဲ့ဟာတွေဖြစ်လာနိုင်တယ်ပေါ့သူတို့ကအဲ့လိုပြောတော့အရေးယူရမယ်ကျွန်တော်တို့အရှိတိုင်းတွေကတော့ပြည်လေသွားရင်ပြီးရောပေါ့ဆရာနောက်ပြီးတော့ကျွန်တော်တို့ကကံကိုယုံနေဆိုတော့ဒါကိုကလည်းမကင်းဘူးပေါ့ကိုအပြစ်မကင်းဘူးရှင်းမှာကိုကံလည်းပါတယ်ဆိုတော့အဲ့လိုဖြည့်လိုက်တာတွေရှိမယ်လို့ကျွန်တော်ထင်တယ်ဆရာ
ဟုတ်ကဲ့အဲဆောစောပြောသလို impunity လို့ပြောတဲ့ကျွန်တော်တို့နော်အရေးမယူပဲနဲ့လွတ်လွတ်သွားတယ်နော်ဆိုရတာတွေကိုကျွလွန်ခဲ့တဲ့အတွက်ကြောင့်မို့ဒါကလူခွေမဟာမင်းကြီးမရှက်ဘက်စတက်ကလည်းဒီအကြောင်းအရာကိုမကြခဏလည်းပြောလို့ရှိပါတယ်ဆိုတော့အဲအဲ့ဒီလိုဖြစ်ရှင်းတဲ့နေရာမှာနော်နိုင်ငံရဲ့သဟစာတာဖြစ်မှုရောနော်တရားမျှတမှုလည်းဖြစ်ပေါ်လာအောင်ရောနော်ကြည့်ကံပြောခဲ့တဲ့နေရာမှာတောင်အာဖရိကဟာအတော်လေးထင်ရှားပါတယ်နော်ဆိုတော့တောင်အာဖရိကကံပြောတဲ့ဘုံကဘယ်လိုပြကံပြောခဲ့လဲတောင်အာဖရိကအတော
သူတို့စပြီးတော့နိုင်ငံရေးကစပြီးဆွေးနွေးတယ်ဟိုဒီလူဖြူဆိုးရနဲ့မန်ဒဲလာတို့ဆွေးနွေးတယ်ကသူတို့ကွန်ပရိုမိုက်လုပ်ဖို့ကနှစ်ဖူးစလုံးကသဘောတူလိုက်တယ်ကွန်ပရိုမိုက်လုပ်မယ်ဆိုတာ
အမျိုးသားရင်ကြားစရေးကိုဇောင်းပေးတယ်
အေးဇောင်းပေးလိုက်တယ်ဟုတ်ကဲ့ဆို
စစ်ဆက်သဘောတူညီချက်ရဖို့ကိုပို့ပြီးတော့ဇောင်းပေး
ဟုတ်ကဲ့ဟုတ်ကဲ့ဘာဖြစ်လို့လဲဆိုတော့အဲ့လိုမလုပ်ဘဲနဲ့နှစ်ပတ်စလုံးကမလုပ်ဘဲတင်းနေကြရင်ပြဿနာပိုဆိုးမှာဆိုနှစ်ပတ်စလုံးဆိုးမယ်ဆိုတာသူတို့ကသိတယ်ပြီးတော့ဒါတွေကိုအဓိကတိုင်းပြည်ရဲ့ရေရှည်အကျိုးကအဓိကပဲနော်ဖြစ်တာတွေကဖြစ်ပြီးသွားပြီရေရှည်အကျိုးကိုဘယ်လိုအကောင်းဆုံးဒီ model ရွေးမလဲပေါ့ဆရာအဲ့လို model ကသူတို့ဘာရွေးလိုက်လဲဆိုတော့ဒီ true and ဒီ reconciliation committee နဲ့ငါတို့သွားမယ်ဒါတွေကိုရှေ့မှာဖြစ်ခဲ့တဲ့ဟာတွေကိုတော့ဒီတိုင်းပြီးပြီးတော့ထားလို့မဖြစ်ဘူးဒါတွေငါတို့မှတ်တမ်းအနေနဲ့ထားရမယ်ရှေ့ချက်မဖြစ်အောင်ဒီနေရာတွေတော့ပြန်ပြန်တင်ရမယ်ဘာလ
ို့ပြောမလဲ true and reconciliation တော့
အော်ဆိုတာအမှန်တရားနဲ့ပြန်လည်ရင်ကြားစီကော်မတီပေါ့ဆရာအဲ့လိုအဓိကပြောတာဒါအပြစ်ပေးဖို့မဟုတ်ဘူးအပြစ်ပေးဖို့မဟုတ်ဘူးဆိုတာဒါအမှန်တရားကိုဖော်ထုတ်ဖို့ဘာတွေဖြစ်ခဲ့လဲဆိုတာဒီလုတ်တဲ့လူရောအလုတ်ခံတဲ့လူရောဘာလို့ဒါကြီးတွေဖြစ်လာရတာလဲဒီလိုအနှိဋ္ဌာယဝင်တွေဘာလို့ဖြစ်လာရဆိုတာသူတို့ကသိကျင်တယ်အမှန်တိုင်းသိကျင်တယ်အဲ့ဒီအတွက်ဟိုအပြစ်ပေးတဲ့အရက်ဆိုးလို့အပြစ်ပေးတာတော့တပိုင်းသူတို့ပေးမယ်အများအားသောအားဖြင့်သူတို့ကအပြစ်မပေးဘူးဒါသူတို့အလုတ်မဟုတ်ဘူးပေါ့နောက်ပြီးသူတို့ကယောကြီးပေးတယ်ဆရာဒီခံရတဲ့လူတွေယောကြီးပေးဖို့ဆိုတော့အစီအစဉ်နဲ့သူတို့မှရှိတယ်အဲ့လိုအဓိကထားတော့ကျွန်တော်မြင်လာတော့အဲ့ဒီစနစ်ကတော်တော်အောင်မြင်တယ်လည်းပြောတယ်ဟိုကျွင်းချက်တွေတော့ရှိတာပေါ့တော်တော်အောင်မြင်တယ်လို့ပညာရှင်တွေလည်းသုံးသပ်တယ်ကျွန်တော်တို့မြင်တာဒီအမှန်ဆိုရင်သူတို့အဲ့လိုနိုင်ငံအပြောင်းလဲဖြစ်တော့တော်တော်ဆိုးမယ်လို့ထင်တာပေါ့ဒီသွေးမြေကျမယ်လို့ပြောလို့အဆိုးမှန်းထားကြတာမဖြစ်ခဲ့ဘူးဆရာတော်တော်ကြီးကို smooth ဖြစ်တယ်တော်တော်ချုံးမွေတော့ကဘာလဲအံ့ဩတယ်ဆိုတော့ဒီဟာတော်တော်ကောင်းတယ်လို့ကျွန်တော်မြင်တယ်ဗောဆရာ
ကိုမျိုးလိုက်ကြောက်သွားပြီးတက်တဲ့အခါမှာကျွန်တော်ရေကြတဲ့စိတ်အမှန်တရားလဲဖော်ထုတ်တဲ့အစီအစဉ်ရဲ့တက်ရောက်မှုတွေကိုဘလို့များကြားရကြုံရတယ
်ကောင်းတဲ့ရလက်တွေကိုကျွန်တော်အများကြီးတွေ့ရတာဗောဆရာဘာဖြစ်လို့လဲဆိုတော့တကယ်လို့တာသူတို့ကဒီ True and Reconciliation Committee ကတကယ်လို့တာတကယ်လို့တယ်ဆိုတော့ဟန်ပြမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့အရှင်တော်ကတမတာဒီ Nelson Mandela ရှေ့ရတမတာဒီ club ကိုတိုင်းလာပြီးတော့သူကရှောက်ရက်ချက်ပေးတာသူတိလောက်ကိုလာပြောတယ်နောက်သူကတောင်းပန်သွားတယ်စီသူရှေ့မှာဒီလူဖြူလူမဲ့ခွဲခြားတဲ့စနစ်ကြီးဟာဆိုးတယ်ဆိုတော့သူကိုတိုင်းတောင်းပန်တယ်တောင်းပန်ဆိုတော့ဒီချိန်နဲ့တောင်းပန်တာမဟုတ်တက်ကတက်ကသူကတောင်းပန်တယ်အဲ့တော့ဘလို့ဖြစ်လဲဆိုတော့နောက်ပိုင်းလူငယ်တွေမှာအဲ့လိုတွဲကွဲမှုကမရှိတော့လို့စီအပြုံနဲ့အမေရလေကျွန်တော်တို့ကြောင်းမှာဆိုလဲမရှိတော့နောက်ဆုံးဘလို့ဖြစ်လဲဆိုတော့ကျွန်တော်တို့လူငယ်တွေရဲ့အမြင်မှာအသားရောင်မမြင်တော့ဘူးစီမရှိတော့တခါတည်းသူတို့အမပုံမြင်လေးတွေပြောတာပုံမြင်မှုဇလန်းလေးတွေပေါ့အချို့ကလေးတွေဆိုရင်လေလူမဲဟိုလူမဲလို့ပြောလိုက်တော့မှသူကအံ့ဩတော့မှအဲ့တို့မှသတိထားမိတယ်တဲ့သူတို့အသားမဲပါလားဆိုတာတယောက်တယောက်သိနေတာကြာပြီပေါ့ဆရာဟိုလေးပဲမကတ်ဘူးပေါ့အဲ့တော့အများကြီးတိုးတက်လာတယ်လို့ပြောရမယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုပြောနိုင်ရေ
ဟုတ်ကဲ့ဆရာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အခုရင်ကြားလေးစိတ်ကြစေအမတရားလေးပေါ့ပေါ့စေဆိုတဲ့အာဖရိကအစီအစဉ်နဲ့အခုပြောင်းဆိုင်ရာတရားမျှတမှုအကြောင်းကိုဆွေးနွေးသွားခဲ့တဲ့သူကတော့တောင်အာဖရိကနိုင်ငံကပါလီမန်ဘက်ရရှိခဲ့တဲ့ဒေါက်တာဦးမျိုးနိုင်ဖြစ်ပါတယ်။ကျွန်တော်ပေါ်ဆောင်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မြန်မာသတင်းအနစ်ချုပ်ကိုစူးစိတင်ဆက်ပေးပါမယ်။ကုလသမဂ္ဂအထွေထွေညီလာခံနဲ့ကုလသမဂ္ဂအလုံးစုံရေးကောင်စီမှမြန်မာအရေးဘာတွေဆွေးနွေးခဲ့ကြပါသလဲ။အိန္ဒိယအာဆီယံဝန်ကြီးများအစည်းအဝေးမှာမြန်မာစစ်ကောင်စီဘာကြောင့်ဖိတ်ကြားမခံရတာပါလဲ။စတဲ့တပတ်အတွင်းမြန်မာသတင်းတွေကိုကိုဝင်းခန့်မောင်းနဲ့အတူစူးစီးတင်ပြထားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အကြိမ်90မြောက်လူခွင့်ရေးညီလာခံမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေကိုဂျွန်လ14ရက်နေ့ကဆွေးနွေးခဲ့ပါတယ်။လူအခွင့်ရေးမဟာမင်းကြီးမီရှယ်ဘာရှလက်ကစစ်အာဏာသိမ်းမှုကြောင့်မြန်မာနိုင်ငံရဲ့အခြေအနေတွေနှောက်ပြန်လှည့်သွားတဲ့အပေါ်နိုင်ငံတကာအနေနဲ့စိတ်မကောင်းဖြစ်ရကြောင်းနဲ့မြန်မာစစ်တပ်ရဲ့လူအခွင့်ရေးချိုးဖောက်မှုတွေဟာလူသားသူပေါ်ကျလို့နဲ့ရာဇဝမှုမြောက်နိုင်ပွဲရှိကြောင်းပြောကြားခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြံပြုချက်တွေထဲမှာနိုင်ငံတကာရာဇဝမှုမြောက်နေတဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းနဲ့တဟာတမ်းမီပြန်လည်တည်ဆောက်ရေးအတွက်အရေးပါတယ်လို့လည်းပြောဆိုသွားပါတယ်။ဒါအပြင်ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေဖြစ်ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်အမဟောင်းဦးဖြိုးစေရတော်နဲ့ဒီမိုကရေစီရဲ့လှုပ်ရှားသူဦးချင်မီအပါအဝင်တက်ကြွလှုပ်ရှားသူတွေအပေါ်ချမှတ်ထားတဲ့တည်ထောင်တွေကိုရက်ဆိုင်ဖို့လဲစစ်ကောင်စီကိုကုလသမဂ္ဂမဟာမင်းကြီးကသူ့ရဲ့ဆလေးရက်နဲ့အဖွဲ့မိန်ခေါ်မှတိုက်တွန်းခဲ့ပါတယ်။ ဒီညီလာခံကိုတက်ရောက်ခဲ့တဲ့လူအခွင့်အရေးနဲ့ဒီမိုကရေစီရေလှောက်ရှားသူမဝဝဲနုကလည်းအခုလိုတိုက်တွန်းပြောဆိုသွားပါတယ
် For generations we have been systematically deprived of our human rights and dignity.
မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ရိုဟင်ဂျာအပအဝင်လူနည်းစုတွေကျူးလွန်ခံရတဲ့အရေးကိစ္စကိုဖြေရှင်းရမှာအခြေခံအကြောင်းတရားတွေဖြစ်တဲ့စစ်တပ်ကိုအရေးယူဖို့လိုပါတယ်စစ်တပ်ကိုအရေးယူမှုမရှိတာဟာပြဿနာရဲ့အခြေခံအရင်းအမြစ်ကိုမဖြေရှင်းတာပဲမလို့ဒါကိုကင်တွယ်ဖြေရှင်းမှရမယ်လို့မဝဝေနုကပြောကြားသွားတာပါစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကလူခွင့်ရဲ့အခြေအနေတွေအလွန်ဆိုးရွားနေတဲ့အကြောင်းရှေ့ပြေးအတန်အပအဝင်မြန်မာလူခွင့်ရဲ့အဖွဲ့တချို့ကလည်းတင်ပြခဲ့ကြပါတယ်
မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ညှိနှိုင်းလိုတဲ့ဆန္ဒရှိတဲ့ဆိုတာမျိုးတစုံတရာမပြတဲ့အပြင်သူတို့အာဏာခိုင်မြဲအောင်ဆက်လုပ်နေတဲ့အတွက်မြန်မာပြည်သူတွေပေးဆက်နေကြရတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေအကြောင်းကုလသမဂ္ဂထွေထွေညီလာခံမှာဇွန်လ23ရက်နေ့တနင်္လာနေ့တင်ပြဆွေးနွေးပွဲမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ဒူးကိုယ်စားလှယ် Nick Hill ကအခုလိုပြောသွားတာပါမြန်မာနိုင်ငံကဒီမိုကရေစီအတွင်းကူးပြောင်းမှုတွေဟာလည်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်လမ်းလွဲသွားတယ်လို့ဆိုပါတယ်။တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရရှိတဲ့အတွက်အမေရိကန်ပြည်ထောင်စုကရှေ့ဆုံးကနေထောက်ခံပံ့ပိုးနေတယ်လို့လည်း Nick Hill ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်တန်မတ်ကြီး Barbara Woodward ကလည်းစစ်တပ်ကမြန်မာနိုင်ငံအနှံ့ကျေးရွာတွေကိုမီးရှို့တာလေကြောင်းကနေတိုက်ခိုက်တာအပါအဝင်အရက်သားတွေအပေါ်ပစ်မှတ်ထားပြီးတိုက်ခိုက်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာတဲ့အကူအညီလိုအပ်နေတဲ့လူ14တန်းရှိနေပြီး73တန်းကစစ်အာဏာသိမ်းပြီးနောက်မှာဒုက္ခရောက်နေသူတွေဖြစ်ကြတာကိုလည်းသူကထောက်ပြခဲ့ပါတယ်စစ်တပ်ကလူသားချင်းစာနာတဲ့အကူအညီတွေကိုဆက်လက်ပိတ်ဆို့ထားပြီးအကူအညီပေးရေးကိစ္စတွေကိုလည်းနိုင်ငံရေးအရအသုံးချနေတယ်လို့ Miss Woodward ကပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်ရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ် Robert Fatina ကလည်းရိုဟင်ဂျာဒုက္ခသည်များပြန်ပို့ရေးနှစ်နိုင်ငံအစီအစဉ်ကိုမျက်မျက်အကောင့်ထည့်ဖော်ဖို့တောင်းဆိုသွားပါတယ်
မြန်မာနိုင်ငံကလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြမကလေးတငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားတိုက်တွန်းခဲ့ပါတယ်။မြမစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကမျိုးစားပင်တွေဖြစ်နေကြရတယ်လို့ Losing a Generation ကြာဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစီအခါစာမှာ Tom Andrews ကဖော်ပြထားတာပါဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့ပြည်လဲတဲ့အခြေအနေတစ်ခုကိုဖန်နေမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြဆုံသွားတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လည်းအစိုးရခန်းစာမှသတိပေးဖော်ပြထားပါတယ်။စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေရာစွန့်ခွာထွက်ပြေးနေရသူတွေထက်မှကလေးငယ်ပေါင်း35,000ကျော်ရှိပြီးတော့လုံခြုံမှုရှိတဲ့ဒုက္ခသည်စခန်းတွေရောက်နေတဲ့ကလေးက33,000ကျော်နဲ့အိန္ဒိယတိုင်းပြည်တွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်ကလေးငယ်ပေါင်းတန်းတပတ်ကျော်ရှိတယ်လို့လည်းအထူးကိုယ်စားလှယ် Tom Andrews ရဲ့အစိုးရခန်းစာအနစ်ချုပ်မှဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကတရားလဲလို့ဖမ်းဆီးခဲ့တဲ့ကလေးငယ်1400ရှိပြီးတော့လက်ရှိချိန်အထိတစ္ဆကံအဖြစ်ထိန်းသိမ်းထားတဲ့ကလေးက61ယောက်ထက်မနည်းရှိတယ်လို့လည်းပြောပါရယ်ဖမ်းဆီးထားစဉ်ရိုင်းနေတာ secret me နဲ့တိုးတာအစာငတ်ရေငတ်ထားတာစတဲ့နေပြုံးစုံနဲ့ညှဉ်းပန်းခံရတဲ့ကလေးပေါင်းကအနည်းဆုံး142ဦးရှိတယ်လို့လည်းပြောထားပါရယ်
ထိုင်းနိုင်ငံကို3ရက်ခီးနဲ့ရောက်ရှိခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ထိုင်းဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ Prayut Chan-o-cha တို့ဇိုလာ23ရက်နေ့ကတွေ့ဆုံမှုဆွေးနွေးပွဲမှာမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ကိစ္စနဲ့မြန်မာနိုင်ငံအခြေအနေအပအဝင်ရှေ့တောင်အာရှတွင်ကလုံခြုံရေးအခြေအနေတွေပေါ်နှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေကအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ထိုင်းကာကွယ်ရေးဌာနပြောခွင့်ရဗိုလ်ချုပ်ကြီး Kunchi Tantra Wanik ကိုကိုးကားပြီး The Nation သတင်းကဖော်ပြပါတယ်။ထိုင်းနဲ့အမေရိကန်ကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအပြည့်အဝပူးပေါင်းဆောင်ရွက်ကြဖို့လည်းသဘောတူခဲ့ကြတယ်လို့ပြောခွင့်ရသူဗိုလ်ချုပ်ကြီးကွန်ချစ်ကပြောကြားခဲ့တာပါမြန်မာနိုင်ငံထဲမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေစရာနဲ့အကူအညီပေးထားတာအပါအဝင်ထိုင်းနိုင်ငံရဲ့ဝင်ကျင်မှာဖြစ်ပျက်နေတဲ့ပြည်ပခါတွေတက်ရောက်မှုတွေအပေါ်ထိုင်းနိုင်ငံကနိုင်ငံတကာဥပဒေတွေလူသားဆန်မှုမူတွေကိုပဲဆွဲကင်တုံ့ပြန်နေပါတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောကြားခဲ့တဲ့အကြောင်းပြောခွင့်ရသူကဆိုပါတယ်
88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမဟောင်းကိုဖြိုးစေရတော်တို့ကိုတေးတန့်အတီးပြုထားတာနဲ့ပတ်သက်လို့နိုင်ငံတကာအသံဝိုင်းကပြစ်တင်ရှုံချတာကိုစစ်ကောင်စီဘက်ကသူတို့ဆုံးဖြတ်ချက်ကိုခုခံပြောဆိုခဲ့ပါတယ
်ကျွန်တော်တို့တရားဥပဒေစိုးမိုးရေးခန္ဓာမှာနောင်မှာအလားတူဖြစ်စဉ်မျိုးတွေကိုမလုံနိုင်အောင်နောင်မှာအလားတူဖြစ်စဉ်မျိုးတွေကိုမလုံရအောင်အဲ့တော့ဒါကိုတရားမမျှတဘူးလို့ကျွန်တော်တို့ဘာပြောမလဲဒါလည်းပြောချင်ပါတယ်
ကမ္ဘာနိုင်ငံတွေမှာတေတန်စီရင်တာကိုလက်ခံကျင့်သုံးနေတဲ့နိုင်ငံပေါင်း80-80လောက်ရှိသေးတယ်လို့လဲဂျွန်လ16ရက်ကြာတာပတိနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုသွားပါတယ် ဒီဒေသကိုလက်တွေ့အကောင့်ထဲပေါ်လိုက်ရင်နိုင်ငံတကာမှာကြည်ကြဲပြင်းပြဆန့်ကျင်တုံ့ပြန်မှုတွေဖြစ်လာမယ်လို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစစ်ကောင်စီကိုထောက်ပြသတိပေးထားတာပါမြန်မာနိုင်ငံမှာအတိုက်အခံတွေကိုကုမြတ်ဖို့စီစဉ်နေဆိုတာစစ်ကောင်စီဘက်ကလှုပ်ခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးအပေါ်ခရုမဆိုင်ဘူးဆိုတာထပ်ပြီးတော့ပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံချိုင်းဌာနပြောခွင့်ရ Net Price က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါမြန်မာနိုင်ငံဆိုင်ရာပြည်내တန်ယုံနဲ့ကုလအတွင်းရေးမှုချုပ်ယုံပြောခွင့်ရစတီဗင်ဒူဂျာရက်တို့အပြင်လူအခွင့်ရေးအဖွဲ့တွေကလည်းစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုံချပြောဆိုထားကြပါတယ်
။အိန္ဒိယနဲ့အာဆီယံနိုင်ငံကြားဝန်ကြီးတွေရဲ့အထူးစည်းဝေးပွဲကိုအိန္ဒိယနိုင်ငံနယူးဒေလီမြို့မှာဇွန်လ16ရက်နဲ့18ရက်နှစ်ရက်ကြာကျင်းပခဲ့တာမှာမြန်မာစစ်ကောင်စီနိုင်ငံကြားဝန်ကြီးကိုမဖိတ်ခဲ့ပါဘူး။မြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်5ရက်ကိုမြန်မာဘက်ကအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးအာဆီယံရဲ့မူတိုင်မြန်မာစစ်ကောင်စီအကြီးအကဲတွေကိုအင်ရှင်အိန္ဒိယနိုင်ငံကဖိတ်ကြားခြင်းမရှိတာပါဆက်ဆံရေးတိုးမြှင့်ဖို့ဆွေးနွေးခဲ့ကြတဲ့အာဆီယံအိန္ဒိယနိုင်ငံကြားဝန်ကြီးများအစည်းအဝေးကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ္မတ်ကြီးဦးမိုးကျော်အောင်တက်ရောက်ခဲ့တယ်လို့မြန်မာတန်ယုံကထုတ်ပြန်ပါတယ်ဇွန်လ22ရက်နေ့ကျရင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပမယ်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးပွဲကျရင်လည်းမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးကိုမဖိတ်ကြားဖို့မြန်မာအပါအဝင်နိုင်ငံတကာကလူမှုခြေပြုအဖွဲ့အစည်း689ခုကအကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ဝင်တိုက်နေသလိုအမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုမြင့်တက်နေချိန်အာဆီယံနဲ့အိန္ဒိယဆက်ဆံရေးခိုင်မာအောင်လုပ်ဖို့လိုတယ်လို့အိန္ဒိယမှာကျင်းပတဲ့အစည်းအဝေးအတွင်းနှစ်ဖက်လုံးကပြောကြားခဲ့ကြပါတယ်
။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယနိုင်ငံခြားဝန်ကြီးပတ်ဆွန်ဟွန်ဟာဒုတိယအကြိမ်ခီးစဉ်အဖြစ်မြန်မာနိုင်ငံကိုဒီလဂျွန်လ29ရက်နဲ့30ရက်နေ့တွေမှာလာရောက်ဖို့ရှိပါတယ်။ဒီနှစ်ရက်တာခီးစဉ်အတွင်းအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲပေါ်ရင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအဓိကတာဆောင်ရွက်နိုင်မှာရှိနေပြီးတော့လက်ရှိအချိန်မှာသူ့ရဲ့ရှေ့ပြေအလုပ်အဖွဲ့ကစစ်ကောင်စီနဲ့ဒီအချက်တွေကိုကြိုတင်ဆွေးနွေးတာတွေလုပ်နေပြီလို့စစ်ကောင်စီပြောဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းတို့က VOA ကိုအတည်ပြုပြောဆိုပါတယ်။ကြည့်ခဲ့တဲ့တစ်ခေါက်အာဆီယံအထူးကိုယ်စားလှယ်ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပန်ကြားခဲ့ပေမဲ့လို့မြန်မာစစ်ကောင်စီကလက်မခံခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်ဟာလက်ရှိတရားရင်ဆိုင်နေရဆဲဖြစ်တဲ့အတွက်အာဆီယံကိုယ်စားလှယ်ရဲ့အခုဒုတိယအခေါက်ခီးစဉ်မှာလည်းတွေ့ခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ်။ဒါပေမဲ့လည်းအာဆီယံအထူးတန်ရဲ့လာမယ့်ခီးစဉ်အတွင်းမှာတော့လက်ရှိစစ်ကောင်စီနဲ့တိုင်းနာလက်နကန်အဖွဲ့ဆက်ဖွဲ့တို့ကြားညီညာရေးဆွေးနွေးမှုစီစဉ်မှာပါဝင်ခွင့်ရနိုင်ပွဲရှိတယ်လို့တော့ပြောပါတယ် VOA မြန်မာပိုင်းစီစဉ်ကိုလိုင်းဒိုမီတာ24.51နဲ့လိုင်းလမီတာ190ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တပတ်အတွင်းကမ္ဘာသတင်းအနည်းချုပ်ကိုတင်ပြပေးပါမယ်ဥရောပကောင်းဆောင်တွေယူကရိန်းကိုတွားရောက်ပြီးတော့ယူကရိန်းပြည်သူတွေအနေနဲ့အတူရပ်တည်မှုရှိကြောင်းပြသခဲ့ကြပါတယ်မြောက်ကိုရီးယားနိုင်ငံမှာတော့အမျိုးအမြင်မသိတဲ့ကူးစက်ရောဂါသစ်တစ်မျိုးပြန့်ပွားနေပါတယ်တခါအမေရိကန်ပြည်ထောင်စုမှာတော့ငွေကြေးဖောင်းပွားမှုအကျိုးဆက်အဖြစ်ဗန်အတွုံလုံးတွေတက်လာပါတယ်။ဒီလိုတစ်ပတ်အတွင်းထိုက်တန်ရောက်နိုင်ငံတကာသတင်းတွေကိုတော့မိုက်အီတန်စင်ကတင်ပြထားပါတယ်ရှင်
။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခုခံနေရတဲ့ယူကရိန်းဘက်ကအားပေးထောက်ခံမှုကိုပြသတဲ့အနေနဲ့ပြည်သူ့သမ္မတအီမန်နျူအယ်မက်ခွန်၊ဂျာမနီဝန်ကြီးချုပ်အိုလက်ရှိုး၊အီတလီဝန်ကြီးချုပ်မာရီယိုဒရာဂီတို့ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုဂျွန်လ16ရက်နေ့မှာရောက်လာခဲ့ပါတယ်
။ À la fois nous rendre
ယူကရိန်းပြည်သူတွေနဲ့တစုတစည်းတဲ့ရည်တည်နေတာကိုပြသဖို့အရေးကြီးတဲ့အချိန်ဖြစ်တဲ့ဆိုပြီးတော့လည်းပြည်သူ့သမ္မတကပြောပါတယ်။ဒီခီးစဉ်တွင်မှာယူကရိန်းသမ္မတဖလော်ဒီမီယာဆလင်စကီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတော့တွင်ယူကရိန်းအတွက်စီးရဲကူညီတွေတိုးမြှင့်ပေးဖို့ကိစ္စနဲ့ပတ်သက်လို့မြောက်အလန်တိတ်စာချုပ်အဖွဲ့နေတိုးမဟာမိတ်အဖွဲ့ကာကွယ်ဝင်ကြီးတွေပြောကြားနိုင်ငံပရက်ဆက်မြို့မှာလည်းအစည်းအဝေးလုပ်ခဲ့ကြပါတယ်။ဥရောပအာတိတ်သမုတ်တရားရဲဝန်ဒေသမှာဆယ်စုနှစ်များစွာအတွင်းမှာအကြီးမားဆုံးလုံခြုံရေးဆိုင်ရာချင်းချောက်မှုတွေနဲ့ကျုံနေရတာကြောင့်ကာကွယ်ဆိုင်ရာဆောင်ရွက်မှုတွေပိုပြီးတော့ခိုင်မာအားကောင်းအောင်ဖို့ကိစ္စအဓိကဆွေးနွေးရင်းနဲ့ပဲနေတို့မဟာမိတ်အဖွဲ့အတွင်းမှချုပ် Hans Stoltenberg ကအစည်းအဝေးကိုစားခဲ့ပါသည်ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ဆွေးနွေးမှုတွေကိုရှိလာတဲ့မှာစပိန်နိုင်ငံမဒရစ်မြို့မှာကျင်းပမယ်နေတို့မဟာမိတ်ထိပ်သီးဆွေးနွေးပွဲမှာဆက်လက်ဆွေးနွေးကြမှာလည်းဖြစ်ပါသည်ကျောသမားရှိခြင်းပင်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဇွန်လ15ရက်နေ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့စဉ်တော့တနိုင်ငံဆက်ဆံရေးခိုင်မာတယ်ဆိုတာကိုတရုတ်သမ္မတကထပ်ပြီးတော့ကြေညာခဲ့တဲ့အကြောင်းတရုတ်ဆိုရသတင်းမီဒီယာတွေမှာပေါ်ပြထားပါတယ်။ယူကရိန်းပြည်ထောင်စုကိုညှိနှိုင်းအပြေရှာဆွေးနွေးရေးကိုထောက်ခံနေဆိုပြီးတော့သမ္မတရှိကရုရှားသမ္မတကိုပြောခဲ့တဲ့အကြောင်းရှင်းဝါနဲ့ CCTV သတင်းဌာနတွေမှာထုတ်ပြန်ထားပါတယ်။ ပြည်ပကလုံခြုံရေးစိန်ခေါ်မှုတွေကြောင့်ရုရှားရဲ့မျိုးသားအကျိုးစီးပွားကာကွယ်ဖို့ဆောင်ရွက်တဲ့လုပ်ရပ်အပေါ်မှာတရုတ်ခေါင်းဆောင်ကလက်ခံနေစုပြီးတော့ရုရှားသမ္မတအင်ဒေါ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီ24ရက်နေ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုမစခင်သတင်းပတ်အနေနဲ့လိုမှာပဲတရုတ်နဲ့ရုရှားကြားလက်တွဲဆောင်ရွက်မှုတွေအကန့်အသတ်မထားဘူးဆိုတဲ့ကတိပြုထားတဲ့သဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။လက်ရှိယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ရုရှားကိုတရုတ်ကဝေဖန်ပြောဆိုတာမရှိသလိုအနောက်နိုင်ငံတွေပြောကြသလိုပဲရုရှားဘက်ကကျူးကျော်တိုက်ခိုက်တာဆိုပြီးတော့လည်းသုံးလုံးပြောဆိုတာမျိုးမရှိပါဘူး။ရုရှားနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်ကိုအမေရိကန်အစိုးရကတော့ရှုံချဝေဖန်ထားပါတယ်။ဗန္ဒာရဲ့အချက်တွေနဲ့ဒူလောင်စာစီကလည်းပြက်လက်လာတာကြောင့်အစိုးရဝန်ထမ်းတွေတပတ်ကို၄ရက်ပဲအလုပ်လုပ်ကြဖို့တီဗီနိုင်ငံအစိုးရကဒီသတင်းပတ်ထဲမှာကြေညာခဲ့ပြီးတော့ရုံးတက်မဲ့အစာအိမ်မှာခြံဆိုင်ကြဖို့လည်းတိုက်တွန်းထားပါသေးတယ်။တောက်ကြနေတိုင်းကိုနောက်၃လအထိရုံးပိတ်ရက်ဖြစ်သတ်မှတ်ဖို့အဆိုပြုချက်ကိုဇွန်လ၃ရက်နေ့နောက်ပိုင်းမှာအစိုးရအဖွဲ့ကအတည်ပြုပေးခဲ့ပါသေးတယ်။တီဗီနိုင်ငံနိုင်ငံမှာအစိုးရဝန်ထမ်းတက်တန်းလောက်ရှိပြီးတော့နိုင်ငံသားငွေပြက်လက်လာတာကြောင့်လောင်စာစီအစာအတောက်နဲ့စီးပွားဆိုင်ရာတင်သွင်းကုန်တွေအတွက်ငွေချေဖို့အကြက်ခဲကြုံနေရပါသေးတယ်။မြောက်ကိုရီးယားနိုင်ငံမှာအမျိုးအမည်မသိတဲ့ကူးစက်ရောဂါတွေတမျိုးပြန့်ပွားနေတဲ့အကြောင်းမြောက်ကိုရီးယားအာဏာပိုင်တွေကကြေညာထားပါတယ်။ကိုဗစ်ကရောဂါကိုထိန်းချုပ်နိုင်ဖို့လှုံ့ဆော်နေကြခြင်းမှာပဲအစိုင်းဦးလန်းကျောင်းဆိုင်ရာကူးစက်ရောဂါတမျိုးပြန့်ပွားနေတဲ့အကြောင်းမြောက်ကိုရီးယားကကြေညာထားပေမဲ့ဒီဇင်ဘာနောက်ပိုင်းအထိဗိုင်းရောဂါမှန်မသိပဲနဲ့လူပဏ္ဏရကူးစက်ခံရလဲဆိုတာကိုလည်းအသေးစိတ်မပြောနိုင်ခဲ့ပါဘူး။မြောက်ကိုရီးယားမှာကိုဗစ်စစ်ဆေးတဲ့ပစ္စည်းအလုံးလောက်မရှိတာကြောင့်ကိုဗစ်လူနာဗတယောက်ရှိလဲဆိုတာကိုအတိအကျမသိနိုင်ပေမဲ့အဖျားရှိတဲ့လူနာအရေးအတွက်ကိုတော့စင်စီရင်လောက်ထားပါလေဂျွန်လာ16ရက်နေ့အတွက်အဖျားရှိတဲ့လူနာ 26,000 ကျော်ရှိခဲ့ပြီးတော့မြောက်ကိုရီးယားမှာစုစုပေါင်း 4,000 ခွဲကျော်လောက်ရှိသွားပြီဖြစ်ပါလေရှင
်တပတ်အတွင်းကမ္ဘာသတင်းအနေချုပ်ကိုမအီတန်စင်တင်ပြတော်ရပါရှင်တော်တော်ရှင်များရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့အသံနဲ့ဗီဒီယိုသင်္ကေတအောက်မှာထုတ်လွှင့်ခဲ့တဲ့ TV သတင်းလွှာ TV မဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကန်တာအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။ထုတ်လွှင့်ပြီးတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းစာသားနဲ့ပါဖတ်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ငေထိုက်ကပြောပြပေးပါမယ်ရှင်။
ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာမြို့တော်ကီယက်ကနေထွက်ခွာပြီးနိုင်ငံတောင်ပိုင်းကစစ်တမ်းအသစ်မိုက်ကိုလိုက်မြို့ကိုသွားပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်လေးလံနိဗာတာကာလအတွင်းတောင်ပိုင်းမြို့ကိုယူကရိန်းခေါင်းဆောင်ပထမဆုံးသွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းဘက်စ်ဒေသမှာတော့တိုက်ပွဲတွေဆိုးရွားပြင်းထန်နေစေဖြစ်ပါတယ်။အရှေ့ပိုင်းမြို့ဖြစ်တဲ့စီဘာရိုဒိုနက်စ်မြို့အနီးကချေးရွာတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းလဲယူကရိန်းအာဏာပိုင်တို့ကပြောပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်ကတရုတ်ကုန်ပစ္စည်းတချို့အပေါ်အခွန်တိုးခေါက်ထားတာကိုဖြေလျှော့ပေးမလားဆိုတာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကစဉ်းစားနေပြီးတရုတ်သမ္မတရှီဂျင်းပင်နဲ့မကြခင်ပြောဆိုဆွေးနွေးမယ်လို့ပြောပါတယ်။ဘယ်တော့ပြောဆိုကြမလဲဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချဖို့နှီးလာပြီလို့တော့သမ္မတဘိုက်ဒန်ကသူ့ရဲ့ဇာတိမျိုးဒလဝဲမှာသတင်းထောက်တီကိုစနေနေ့ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်။အာဖဂန်နစ္စတန်တာလီဘန်တို့ကသူတို့အစိုးရကိုနိုင်ငံတကာကအသိအမှတ်ပြုမှုရရှိရေးမှာအမေရိကန်ပြည်ထောင်စုကပိတ်ပင်တားဆီးနေတာဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။အာဖဂန်မှာအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့နှစ်ပေါင်း20နီးပါးကြာစီရေးဆောင်ရွက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းတာလီဘန်တို့အာဏာပြန်လည်ရယူခဲ့ကြပြီးအမျိုးသားတွေကြီးသာပါဝင်တဲ့အစိုးရတရက်ကိုဖွဲ့စည်းခဲ့တာပါ။အခုချင်းထိနိုင်ငံခြားတိုင်းပြည်တွေကအသည့်အမှတ်ပြုရေးကိစ္စမပြေလည်သေးတာဟာဆိုရင်အမေရိကန်ပြည်ထောင်စုကအကြီးဆုံးအတားအဆီးဖြစ်နေတယ်လို့ယူဆကြောင်းတာလီဘန်ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်ချုပ်ငိမ်းသွားတဲ့အထိတ်အမှတ်ဇွန်လ19ရက်နေ့ဂျွန်တင်းအထိတ်အမှတ်ပွဲတွေကိုဝါရှင်တန်မြို့တော်အပါအဝင်အမေရိကန်မြို့တွေမှာကျင်းပနေကြပါတယ်။အာဖရိကနယ်ပယ်အမေရိကန်နေဒီနေ့ကိုလွန်ခဲ့တဲ့နှစ်ပေါင်း150ချော်တဲ့ကလွတ်မြောက်တဲ့နေ့ဖြစ်ဆင်းရဲခဲ့ကြပြီမဲ့လို့လဲပြည်ထောင်စုအစိုးရရုံးပိတ်ရဲ့ဖြစ်တော့သမ္မတဂျိုးဘိုက်ဒန်လက်ထက်2021ခုနှစ်ကမှတရားဝင်သတ်မှတ်ခဲ့တာဖြစ်ပါတယ်ရှင်
။တင်အချင်းချုပ်ကိုမတင်ငေထိုက်ကကြေညာပေးခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းနဲ့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zubair El-Tayyib တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဒီကနေ့မနက်ဖက်6နာရီနဲ့9နာရီထိအစီအစဉ်တွေကို line to meter 24 40 51နဲ့ line လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့အေးချမ်းကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ကျမအနောင်လောက်ပါ။
This program has come to you from the Voice of America, Washington.